Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ2019ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ Flight Kilometer 3240 48တို့ကနေဖမ်းယူနားဆင်နိုင်ကြလို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းနားဆင်နိုင်ပါတယ်ကျွန်တော်ရဲမထွန်းပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမတင်ကြီးခြိုက်ပါဒီမနက်ခင်းသတင်းတွေကိုမတ်ရင်ကျင်းနိုင်တဲ့အတူကြီးညာပါမယ်မြောက်ကိုရီးယားဘက်ကတာရုပ်ပြစ်ဒုံးကျည်ဆန်းသတ်မှုတွေလုပ်ခဲ့တဲ့အပေါ်စိုးရိမ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းဒေသတွေမှာတော့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၃ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေဆက်ရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေနဲ့အတူနားဆင်ရမယ်ကချင်ပြည်နယ်အတွင်းပြင်းထန်ဖော်ရဲလုပ်ငန်းနဲ့ပတ်သက်တဲ့သတင်းလာတစ်ခုမှာတော့
ပြင်းကိုတရားဝင်ကျူးဖို့တဲ့တို့စာတန်တွေနဲ့စာတန်ပြီးနောက်ဒီဒေသခံကတော့ DIG ဒေသခံ
ကချင်ပြည်နယ်အတွင်းပြင်းထုတ်လို့ရေးနဲ့ပတ်သက်တဲ့အစီရင်ခံစာအကြောင်းစီရင်ခံစာရေးသားသူတွေဖြစ်တဲ့သူတေသနာမှုဇော်မိုင်ပြောသွားတာပါအပြည့်စုံကိုသတင်းတွေအပြည့်နားဆင်ကြရပါမယ်ဒီသတင်းလာနဲ့အတူပြီးခဲ့တဲ့တောက်ကြနေကဒုံးကျည်စမ်းသပ်ဖောက်ခွဲခဲ့တဲ့မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားဆူရီဝရီအလားအလာမြန်မာကနေဗြိတိန်နိုင်ငံထိမော်တော်ဆိုင်ကယ်စီးပြီးခီးသွားနေကြတဲ့မော်တော်လော့ခ်ခီးသွားနှုတ်ဂျာမနီကိုရောက်နေတဲ့အကြောင်းနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာရှမ်းတိုင်းရင်းသားလက်မယားနှုတ်ထံကနေဘတ်ငွေတန်300ကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးတွေကိုထိုင်းရဲကဖမ်းဆီးမိတဲ့သတင်းတွေကိုနှာကျင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဗိုလ်တုံးနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နီယာတို့ကကြီးညာပေးပါမယ်ခင်ဗျာ
။မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းဖတ်တဲ့အတွင်းတာရိုပြစ်ဒုံးကျည်ဆန်းသတ်မှုတွေလုပ်ခဲ့တဲ့အပေါ်ဆိုရင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအင်ကာနေကပြောဆိုလိုက်ပြီးဒါဟာဆိုရင်ဒုံးကျည်ဆန်းသတ်မှုတွေကိုအရေးမဆိုင်တဲ့သမ္မတဒေါ်နယ်ထရန့်နဲ့သဘောထားကွဲလွဲနေတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျည်ဆန်းသတ်မှုတွေမလုပ်ဖို့လိုလားတယ်လို့နိုင်ငံခြားရေးဝန်ကြီးက CBS News ကိုပြောကြားခဲ့တာပါ။ပြီးခဲ့တဲ့လကုန်ပိုင်းကဆက်လို့မြောက်ကိုရီးယားဘက်ကတာရိုပြစ်ပယ်ထိန်တပ်ဒုံးကျည်6ဆင်းဆန်းသတ်ခဲ့ပြီးအမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်မှုကိုတုံ့ပြန်လာလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားရဲ့တည်ရှိမှုကိုချင်းချောက်တာလို့မြောက်ကိုရီးယားဘက်ကယူဆတာပါ။ပြီးခဲ့တဲ့တောက်ကြနေ့ကဆက်သက်ခဲ့တဲ့ဒုံးကျည်နှစ်ဆင်းဟာဆိုရင်ကီလိုမီတာ230ထိရောက်ရှိပြီးမြောက်ကိုရီးယားကမ်းလွန်ပင်လယ်ပြင်ထဲကိုကျရောက်ခဲ့ပေမဲ့ရည်ရွယ်ချက်ကတော့တောင်ကိုရီးယားထိရောက်ရှိဖို့နဲ့အဲ့ဒီဒေသမှာနေနေကြတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အရက်သားတွေကိုရည်ရွယ်တာဖြစ်ပါတယ်။ဒီလကုန်ပိုင်းမှာအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတဲ့စီရေးလေ့ကျင့်မှုတွေပြီးတဲ့အခါမြောက်ကိုရီးယားနျူကလ িয়ার ကင်းစင်ရေးအမေရိကန်နဲ့ဆွေးနွေးပွဲတွေပြန်ဆနိုင်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုပေမဲ့တောင်ကိုရီးယားနဲ့ဆက်ဆက်ညှိနှိုင်းမှုအသစ်တွေကတော့ရပ်ဆိုင်းသွားပါတယ်
။ဗင်နီဇွဲလားနိုင်ငံမှာအာနာရှင်နီကိုလတ်မာဒူရိုဦးဆောင်တဲ့အစိုးရနဲ့ပတ်သက်နေတဲ့အရာရှိတွေဟာသူတို့ကိုသူတို့ကယ်တင်ဖို့ကြိုးစားနေကြောင်းအတိုက်ခံခေါင်းဆောင်ဂျားပြက်အစိုးရသမ္မတအဖြစ်အမေရိကန်ပြည်ထောင်စုကအတိမတ်ပြုထားတဲ့ဟွမ်ဂွိုက်တို့ကပြောကြားခဲ့ပါတယ်။မာဒူရိုနဲ့နီးစပ်တဲ့အတိုင်းဝိုင်းကအစိုးရအဖွဲ့ဝင်တွေဟာအမေရိကန်အစိုးရအရာရှိတွေကိုနီးလန်းမျိုးစုံကနေတဆင့်ချီးကပ်ဆက်သွယ်နေကြောင်း VOA စပိန်ဌာနနဲ့တိတက်မေးမြန်းကတ်မှာဟွမ်ဂွိုက်တို့ကပြောပါတယ်။ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌဒီအိုစတာတိုကာဘလူကနေသူနဲ့လျှို့ဝှက်ဆက်သွယ်ဖို့အမေရိကန်ဘက်ကကြိုးပမ်းခဲ့တာဖြစ်တယ်လို့ AP သတင်းဌာနကသတင်းရေးသားခဲ့ပါတယ်။ဒါအပြင်မာဒူရိုရဲ့တစ္ဆာခံတွေဟာတကယ်လို့သူတို့ကအာဏာကိုဆွတ်လွတ်မယ်ဆိုရင်လက်စားချေတုံ့ပြန်တာမျိုးမဖြစ်စေရဘူးဆိုတဲ့အာမခံချက်မျိုးတွေရဖို့ကြိုးစားနေတယ်လို့လည်း AP သတင်းဌာနကဆိုပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌကာဘလူကမဟုတ်မှန်ကြောင်းညှင်းဆိုထားပါတယ်ရှင်။
ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံရဲ့စီးပွားရေးကနှေးကွေးလာတဲ့လက္ခဏာတွေရှိတယ်လို့ခန့်မှန်းသူတွေကထောက်ပြသတိပေးနေပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်စီးပွားကြမယ်အရေးကအဝေးကြီးပဲလို့အင်ကာနီမှာပြောဆိုလိုက်ပါတယ်။အမေရိကန်စီးပွားရေးကအထူးကောင်းနေတယ်လို့သမ္မတကပြောဆိုတာပါ။ဒါပေမဲ့လည်းတီးခြားရက်တည်တဲ့ဗဟိုဘဏ်ဘုတ်အဖွဲ့အနေနဲ့စံတတ်မှတ်ချက်အတိုးနှုန်းကိုယာနှုံးဖြင့်လျှော့မပေးဘူးဆိုရင်တော့အမေရိကန်စီးပွားရေးကတိုးတက်တင်တဲ့လောက်တိုးတက်မှာမဟုတ်ဘူးလို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲသမ္မတထရန့်ကပြောဆိုခဲ့တာပါ American Bhobanga Atono Shotabu to Kego Lo and Iralu, Romania Tamrane, Imburo Tita, Sunubu Matangima, Tamra Trang up your body, Evi Lagan is on a drain, America, yes, Sipoyaka, Nitatamati, Yaka no Dulapi, Deepama Naka, but Tama, Dumlapane, Sayan, Nini Pimele, Kabata Laka, the Chunang and Tweeteto, Mima Nirapse body. Tamra Tranya, Suya Puega, Sivoye, Jambi Rigam, Biovi Mele, Dita Lulade, Sivoye Pinashin, Chugaro, Lamet Nit, Damam Hole, Natal, Naset, the Kunet Drima, American Sivoy Jamme, Luke, Kaman Tabari.
Russian Nangasaya, American Tamad Dipi, Dudia Nangajai Winji, John Sullivan Go, Yuichebu, Sinza Nita, American Tamara, Donald Tranga, Tipu Pyojagavare, American Tamad Kaat Kayare Niari De, a Yeti Zone, Sinkomu, Amyazo Pitit, Russian Nangasaya, Tamad Yaru Dwe, Duwinji, Sullivan Go, Amy Din Dwimbo, Tamara Tramga, Yiman Tajang, the Dinui Trapo Labiana, Inga Niga, Inti Roma, the Rindau Duye, Megungu, Tamara Tramga, Kulu Tisu Geraba, Leshi, Russia Nangan Saya, American Tem John Hensman Ga Tuni Ne Nenija Tawin Tansang Bienao Yarugani No Tweme Jong Dila Sobanga Sayita Dinduingera Pare Leshi Chini Hale American Ne Russia Nangan Sesan Yima Tamaiwe Keke Zong Galap Tidelu Temeji Hensman Ga Temep Yosu Gebare Octobala Tong Yema Tuye Yaru Tawin Tiso Ma Pare Duwinji John Sullivan Ha Natal Sako Milaga Sabi Dawin Tansan Geraba Natal Sashi Mashlaga Nangandai Winji Rex Dillerson Yarugani No Trap Bide Now Natal Sashi Ibrahama Leshi Nangandai Winji Mike Pompeyuga Yaru Dawin Matansan Ki Jagala Adri Natal Nangandai John Sylvangani Nangandai Winji Yayi Dawin Tansan Gebarish
American Menepet Yamavada Sisinigu, Menet Chonaigani Conanaiti, Linomida Nestle, Kilohats, Dinne Ditonia, Linomida Lise, Kilohats, Conle Ditonia, Linomida Nazetti, Kilohats, Nashit Kongane, Linomida Diaguze, Kilohats, Dinga Kongarogani, Tolent Binivarisha.
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရှမ်းပြည်မြောက်ပိုင်းဒေသကြောင့်မင်းနဲ့ကိုခိုင်တပွိုင်းမှာမနေ့အင်္ဂါနေ့ကမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့အေအေရခိုင်လက်နက်ကင်တပ်တန်နယ်လီတောင်းပလောင်လက်နက်ကင်တပ် MNDAA Lasho Tengi, Kukain to Male, Sishan to Kate, to Taulia, Nibashi Bare, Ogola Sangaya Nika, Pesi Kayade, Kotrin to Daguro, Yayi Bien Simbi, Ingani Mabe, Puntlet like Bare.
The Rilinganangama, say Yazu with Mujulungere, Luso Sue Kantayare, Dutia Bojoji, Shavender, Silvago, Sita Tige, P, Kaya like that, Nanganagaga, Wipan, Kanguanirago, Lakanizia Machijan, the Rilinganangana, Dongian, Yosu Libare, Akulu, Shavender, Silvago, Sita Tige, P, Tamara, Mitri Bala, Siri Sanaga, Kaya Daha, A Chocha, Anna, Lupanguin, Yat, Sontet up to Jang, Nangandai, Wijiga, Dongian, Yosu Gabare, the Rilinganangama, Soya, Mudani, Dre, Yadu, Dobe Daha, Diri Ocho Yi, Lupanguin, Yap to be, Disontet Chadrigo, Nanga Yacha, Puesiriga, Lamobo, Josa Muriha, Malo Adalu, Lakanizia Machija, the Rilinganangandai, Wijiga, Yosu Gabarishan,
Gibraltama, Pansy, Kantayaga. ရတာကနေပြန်လှုပ်ပေးလိုက်ပြီးတဲ့နောက်မြေရေးပင်လယ်ကိုဖြတ်တန်းခုံပေါင်းနေတဲ့အီရန်အလန်တင်ရင်းနှံတင်း
တင်ပေါ်နယ်ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့မြေရဲပင်လယ်ဒေသတွင်းကစစ်ကမ်းတွေကိုအမေရိကန်ကသတိပေးထားပါတယ်။အန်ဒရီယန်ဒရာရာဝမ်ရင်းနှီးတင်တင်ပေါ်ကတရားမဝင်ရင်းနှီးတည်ယူပို့ဆောင်နေမှုဟာဆိုရင်အီရန်နဲ့ဆီးရီးယားအစိုးရတို့ရဲ့ကြံဖက်လုပ်ရက်တွင်နဲ့ဖိနစ်ချုပ်ချယ်မှုတွေကိုအားပေးရရောက်တယ်လို့နိုင်ငံဆိုင်ဝန်ကြီးဌာနကထပ်မံဆွတ်ဆွဲထားတာပါ။အီတလီဝင်ကြီ ီအစိုးရရဲ့ဝင်ကြီးချုပ်အဖြစ်14လကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်အခုလိုနှုတ်ထွက်ရတာဟာသူ့ပေါ်စန့်ကျင်တိုက်ခိုက်မှုတွေရှိနေပြီးနိုင်ငံရေးအရာရည်မှန်းချက်ကြီးတဲ့ဒုဝင်ကြီးချုပ်မာတီယိုဆယ်ဗင်နင်းကြောင့်ဖြစ်တယ်လို့ဝေဖန်ပြတင်ခဲ့ပါတယ်ရှင
်ဟုတ်တယ်ဦးမြတ်နဲ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်လက်ပြီးတင်ဆက်သွားပါမယ်ဩဂုတ်လ16ရက်တောက်ကြန်နေ့ကမြောက်ကိုရီးယားနိုင်ငံကဒုံးကျည်နှစ်စင်းကိုဂျပန်ပင်လယ်ထဲဆန်းသတ်ပစ်ခတ်ခဲ့ပါတယ်ဒါဟာဒီလပိုင်းတွေတဲ့မြောက်ကိုရီးယားဒုံးကျည်ပစ်ခတ်မှုတွေကနောက်ဆုံးဆန်းသတ်ပစ်ခတ်မှုပါဒီလိုပစ်ခတ်တာကအမေရိကန်နဲ့တကိုရီးယားနိုင်ငံတို့ပူးတွဲစီရေးလေ့ကျင့်မှုတွေလုပ်နေတာကိုတုံ့ပြန်တာလို့မြောက်ကိုရီးယားကပြောထားခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဆန်းသတ်မှုတွေအပေါ်သိစိတ်မပူဘူးလို့ပြောပေမယ့်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့စိုးမိုးရှိတဲ့အကြောင်းအင်ကာနေမှာပြောခဲ့ပါတယ်အပြည့်စုံကိုဆက်လက်နားဆင်ကြည့်ပါခင်ဗျာ တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတောင်နဲ့မြောက်နိုင်ငံ2045ခုနှစ်မှာပေါင်းစည်းနိုင်ဖို့အရေးဆွေးနွေးပွဲတွေလုပ်သွားမှာဖြစ်ကြောင်းပြောပြီးတရက်အကြာဩဂုတ်လ16ရက်နေ့မှာမြောက်ကိုရီးယားနိုင်ငံကအခုလိုစမ်းသပ်ပြစ်ခတ်မှုပြုလုပ်ခဲ့တာပါအခုလိုစမ်းသပ်ပြစ်ခတ်မှုအပြီးမှာတော့မြောက်ကိုရီးယားအနေနဲ့တောင်ကိုရီးယားနဲ့ဆွေးနွေးပွဲတွေဆက်လုပ်ဖို့မရှိတော့ကြောင်းလဲမြောက်ကိုရီးယားအစိုးရပြောခွင့်ရကပြောခဲ့ပါတယ်ဒါဟာဆွေးနွေးပွဲတွေအတက်အကောင်းမြင်နေတဲ့သမ္မတမွန်ဂျေအင်အတွက်တရင်ကောင်းတစ်ခုမဟုတ်သလိုအမေရိကန်နိုင်ငံနဲ့မြောက်ကိုရီးယားတို့ရဲ့ရပ်ဆိုင်နေတဲ့ဆွေးနွေးပွဲတွေအတွက်လည်းတာရှည်သွားစေနိုင်ပါတယ်အင်္ဂါနေ့မှာတော့ CBS သတင်းဌာနနဲ့ဆွေးနွေးခန်းမှာအမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကဒုံးကျည်စမ်းသပ်ပစ်ခတ်နေမှုတွေအပေါ်စိုးရိမ်ကြောင်းပြောသလိုဆွေးနွေးပွဲတွေတုံ့ဆိုင်နေတာကိုလည်းဝန်ခံသွားခဲ့ပါတယ်
They fire short range ballistic missiles.
That can turn you.
This is true. Yes, I wish that they would not.
Yeah.
တို့တာတို့ပြည်ဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပါတယ်။ဒီအတွက်စိုးရိမ်ပူပန်မိပါတယ်။တို့စမ်းသပ်မှုကိုမလုပ်ခဲ့ဘူးလို့ကျွန်တော်ဆူတောင်းမိပါတယ်။ဒါပေမဲ့စင်ကာပူမှာသမ္မတထရန့်နဲ့တွေ့ခဲ့တော့ကဥက္ကရာခင်ကနျူကလ িয়ার ကင်းစင်အောင်လုပ်မယ်လို့ကတိပေးထားခဲ့ပါတယ်။ဒါကိုပဲသမ္မတထရန့်ကအဓိကထားစဉ်းစားဆောင်ရွက်နေတာဖြစ်ပါတယ်။
ဝန်ကြီးမိုက်ပွန်ပီယိုကဆွေးနွေးပွဲတွေမြန်မြန်ပြန်လုပ်တင်တယ်လို့မလုပ်နိုင်ခဲ့ဘူးလို့လည်းပြောပါရယ်အခုချိန်မှာတော့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘီဂန်ကဒေတာရင်းကိုရောက်ရှိနေပြီးဂျပန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ပြောပါရယ်မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေလာမယ့်သတင်းပတ်တွေအတွင်းပြန်လည်စတင်နိုင်လိမ့်မှာဖြစ်ပြီးဥက္ကဋ္ဌကင်အနေနဲ့လည်းဆေးဆက်ဆွေးနွေးရေးစပွဲဝိုင်းကိုလာရောက်မယ်လို့မျှော်လင့်ကြောင်းနဲ့ဒါဟာမြောက်ကိုရီးယားပြည်သူတွေနဲ့တကမ္ဘာလုံးအတွက်ပုံမကောင်းမွန်စေမှာဖြစ်ကြောင်းလည်းပြောပါရယ်သမ္မတထရမ့်ကမြောက်ကိုရီးယားကိစ္စတိုးတက်မှုတွေရှိခဲ့တယ်လို့လည်းပြောပါတယ
် The relationship is very good. I think we made tremendous progress on North Korea.
ကျွန်တော်တို့ကြားမှာတိတ်ကောင်းတဲ့ဆက်ဆံရေးရှိပါတယ်။အစိုးမှကောင်းတဲ့ရလဒ်တွေထွက်လာပါလိမ့်မယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတိုးတက်မှုတွေအများကြီးရအောင်ကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။သူတို့ကလည်းဆွေးနွေးကြနေပါတယ်။ကျွန်တော်တို့သူ့ကိုကူညီရမယ်။အတူလက်တွဲလုပ်လုပ်ပါမယ်။ဒါပေမဲ့သူတို့နျူကလ িয়ার လက်နဲ့ပိုင်ဆိုင်ဖို့ဆိုတာတော့မဖြစ်နိုင်ပါဘူး။ကျွန်တော်တို့အနေနဲ့မြောက်ကိုရီးယားမှာအစိုးရအပြောင်းလဲဖြစ်ဖို့ကြိုးစားနေတာလည်းမဟုတ်ပါဘူး
။မြောက်ကိုရီးယားနဲ့နျူကလ িয়ার ကိစ္စဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်တို့အကောင်းမြင်နေပေမဲ့လည်းမြောက်ကိုရီးယားနိုင်ငံကိုအမေရိကန်နိုင်ငံသားတွေတွားရောက်ခွင့်ကိုပိတ်ပင်ထားတာကိုတော့တစ်နှစ်တိုးမြင့်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဩဂုတ်လ16ရက်နေ့မှာကြေညာခဲ့ပါတယ်။ဒီပိတ်ပင်ချက်ကို2019ခုနှစ်စက်တင်ဘာလကတည်းကချမှတ်ထားခဲ့တာပါ။တောင်ကိုရီးယားနိုင်ငံကတော့ဆွေးနွေးပွဲတွေကသာကိုရီးယားအရေးကိုဖြေရှင်းနိုင်လိမ့်မယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကင်အွန်ဟန်းကနှစ်နိုင်ငံရရှိထားတဲ့ပူးတွဲကြေညာချက်ထဲကအစီအစဉ်တွေကိုအကောင့်ထည့်ဖော်ဖို့အတွက်ဆက်ဆက်ဆွေးနွေးတာဒါတခုတည်းသောနည်းလမ်းဖြစ်ကြောင်းဒါဟာတောင်ကိုရီးယားတို့အတွက်ပြောင်းလဲလို့မရတဲ့ယက်တီချက်ဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံဘက်ကလည်းဒီလိုသဘောထဲထားရှိပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်ဖို့လိုကြောင်းပြောကြောင်းပါခင်ဗျာ
အ
VOA American အတိုင်းရဲ့ဗိုလ်တုံးနေမနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမြန်မာနိုင်ငံကဆိုင်းရသတင်းတစ်ပုဒ်ကိုဆက်လက်နားဆင်ရပါမယ်။ကချင်ပြည်နယ်ဟူကောင်ချိုင်ဝမ်ဒေသကိုစစ်တပ်ကနယ်မြေရှင်းလင်းပြီးထိန်းချုပ်လိုက်ရတဲ့အကြောင်းရင်းကတရားစရားတွေကိုထိန်းချုပ်ရေးနဲ့တရုတ်ရဲ့ပူလမကြီးစီမံကိန်းလုံခြုံရေးအတွက်အဓိကဖြစ်တယ်လို့အစိုးရခန်းစားတစ်တခုကပြောဆိုလိုက်ပါတယ်။နေပြည်တော်ရဲ့သွေးစွန်းသောပရင်ဆိုတဲ့အစိုးရခန်းစားတစ်မှာတော့ပြီးခဲ့တဲ့နှစ်နှစ်တကာလအတွင်းသဘာဝတရားစရားတွေကိုထိန်းသိမ်းရေးအတွက်ဆိုပြီးမြန်မာတပ်တော်ကဟူကုန်းကြိုင်ဝမ်ဒေသကိုရှင်းလင်းသိမ်းယူပြီးတရားစရားတွေဆက်လက်ထုတ်ယူနေတယ်လို့ဆက်ဆွဲထားပါတယ်။မတ်တင်ဂီထိုက်စူးစီးတင်ပြပေးပါပါခင်ဗျာ
။ပရင်အဓိကထွက်တဲ့ကချင်ပြည်နယ်ဟူကုန်းကြိုင်ဝမ်ဒေသကတရားမဝင်တရားစားတတူဖို့ရေးလုပ်ငန်းတွင်နဲ့တဘာဝပဝင်ကျင်ထိမ့်သိမ့်ကာကွယ်ရေးအကြောင်းပြချက်နဲ့မြမတက်မတော်ကနေမြေကိုကချင်လက်နက်ကင်တပ် KIA လက်ထက်ကနေထိမ့်ချုပ်ရယူခဲ့ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုနေပြည်တော်ရဲ့သွေးစွန်းနဲ့ပရင်အစင်ခန်းစာမှာဖော်ပြထားပါတယ်တက်မတော်ကနေမြေထိမ့်ချုပ်ပြီးနောက်ပိုင်းပရင်မော်တွေဆက်ပြီးတူဖို့ထုတ်လုပ်နေပြီးဒေသခံတွေကတော့တနိုင်မြို့ပေါ်မှာစစ်ဆောင်နေအဖြစ်နှစ်နဲ့ချီနေထိုင်နေရဆဲဖြစ်တယ်လို့အစင်ခန်းစာကထောက်ပြပါတယ်ဒီအစင်ခန်းစာကိုပြုစုသူတို့ဖြစ်တဲ့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ကသူတေသနာမှုကိုစော်မိုင်ကဩဂုတ်လ20ရက်နေ့ကလုတ်တဲ့အစင်ခန်းစာထောက်ပြန်ပွဲမှာအခုလို့ပြောပါတယ်ပေါ်ဝင
်ဒီဒီလေးကောင်းစင်တယ်ဆိုလို့ရှင်းရတယ်ဒါမှမဟုတ်တော့ဖြစ်ခုလေးဇုံခုနိုင်ပါတော့ဘေးပေါ်ဘေးပေါ်မှာအေးတယ်သူ့ပေါ်လာတယ်ဆိုတော့ဒီနေ့ညာဆက်လာတယ်တော်တော်ကြီးရတယ်ပြရတယ်ပြီးတော့စက်ပြီးပါမှာကျတော့တနင်္ဂနွေတနင်္ဂနွေပြုတော့တနင်္ဂနွေပြုတော့ပုံစံဒီမှာဒီပြုတော့ဟုတ်လို့ဒီပြီးကိုတေယဝင်သူ့ဘုတ်တဲ့တို့စာတန်နေတယ်စာတန်ပြီးနောက်ဒီဒေသခံကတော့ဒီ IDE ဒေသခံကတော့ဒီအောက်တိုဘာမှာသမ္မတကျော်တို့ဒီရက်ကိုပြန်ချင်တယ်ဆိုတော့အောင်းလိုက်သူတို့ရဲ့ဒီလေးမျိုးတွေကိုပြီးသူ့ဘုတ်ချင်းအဲဒါကသူ့ဘုတ်ချင်းကျွေးပြီးသူ့ဘုတ်ချင်းကိုရတတ်ပေးရချက်သိမ်းပေးရလို့စာတင်တယ်ဒီနေ့ဒီစာတင်မယ်ဒီနေ့ဒီတို့ LED ပြန်စတဲ့အကြောင်းစာတင်တယ်ဒါမဲ့ဒီနေ့ဒီဘာမှလုတ်ဆောင်လာတော့တို့မသိရဘူ
းကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေသပရင်ရဲ့အဓိကဝလက်ကတရုတ်ဖြစ်ပြီးတစ်နှစ်ကိုဒေါ်လာတသန်းလောက်ထိဝင်ငွေရနေတယ်လို့နေပြည်တော်ရဲ့သွေးစွန်းနဲ့ပရင်အစင်ခန်းစားကိုပြုစုသူတို့ဖြစ်တဲ့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကသူတေသနာမှုကိုစော်မိုင်ကပြောပါတယ်ကချင်ပြည်နယ်ကပရင်အဓိကထွက်တဲ့ဟူကောင်းချိုင်ဝမ်ဒေသကိုတက်မတော်က2018ခုနှစ်ဇွန်လအတွင်းကစနေမြေရှင်းလင်းခဲ့ပြီးအခုချိန်ထိထိန်းချုပ်ထားတာပါစစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းထွက်ပြေးရတဲ့ထိုင်းနေတိုင်းရင်းသားတွေက3,000ကျော်ကတော့နေရရင်းနေမပြန်နိုင်သေးပဲတနိုင်းမြို့ပေါ်မှာစစ်ဆောင်နေအဖြစ်အခုအချိန်ထိခိုးလုံနေကြရပါတယ်ဒါပေမဲ့အစိုးရဘက်ကစစ်ဆောင်နေအဖြစ်တရားဝင်အသိအမှတ်ပြုမထားတာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေမရဘူးလို့လဲတနိုင်းဆစ်ဆောင်တို့ဖြစ်တဲ့ကိုဆိုင်အောင်ကမနေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်ပြီးတော့ကျွန်တော်တို့ဒီ IDB မှာ IDB ဆန်းမှာရဲတဲ့ချိန်မှာလည်းကျွန်တော်တို့အဲနံပါတ်တော်သိရတဲ့ကျွန်တော်တို့အဲပေါ့တဲဝဒေတာမှာ DAW IDB ရှိတဲ့ဒေတာအဖြစ်သတ်မှတ်ပြီးကျွန်တော်တို့မခံရတဲ့အတွက်ကြောင့်အဲကျွန်တော်တို့ရဲ့ကျွန်တော်တို့လာရောက်ကိုကြီးဘုရားနဲ့ကတော့လုံမကိုကြီးဘုရားအတင်းအဖွဲ့စည်းရရဲ့ကိုကြီးဆောက်ပါမှုကိုလည်းကျွန်တော်တို့အပြည့်အဝကျွန်တော်တို့မြတ်ရှိခဲ့ပါဘူ
းဟူကောင်းချိုင်ဝမ်ဒေသကတရားမဝင်ပရင်တူဖို့တဲ့မှော်ကိုရှင်းလင်းဖို့နဲ့တဘာဝပဝင်ကျင်ထိမ့်သိမ့်ရဲ့အတွက်နေမြေကိုထိမ့်ချုပ်လိုက်ပြီးနောက်မှာဆက်ပြီးပရင်တူဖို့နေတဲ့အတွက်ကန့်ကွက်တယ်လို့လည်းစစ်ဆောင်ဒေသခံတွေကပြောပါတယ်တမ်ရော်ရဲ့နေမြေရှင်းလင်းရေးအတွက်ထွက်ပြေးရတဲ့ဒေသခံတွေကပရင်မော်တူဖော်တာကိုရက်ပြီးနေရရင်တွေပြန်နိုင်ဖို့တမရထံအတနာခံစာတင်ပြထားပေမဲ့အခုချိန်ထိတော့ဘာမှမထူးသေးဘူးလို့လဲစစ်ဆောင်တွေကပြောပါတယ်လက်ရှိမှာတော့ပရင်ထွက်တဲ့ဟူကောင်းဒေသမှာတဘာဝပတ်ဝန်းကျင်ပျက်စီးမှုနဲ့ကြုံတွေ့နေရသလိုစစ်ဆောင်တွေခြံထားခဲ့တဲ့ပျက်စီးတွေလည်းဘယ်သူလက်ချက်မှမသိပဲဆုံးရှုံးရတယ်လို့စစ်ဆောင်တို့ဖြစ်တဲ့ဒေါ်လူဆိုင်ကပြောပါတယ်
ကျမတို့ဖြစ်ပြေးလာတဲ့အချိန်မှာအဝတ်တစ်ထည်ကိုတစ်ထည်အိမ်လာနဲ့ကျမတို့ဖြတ်ပြေးလာခဲ့ရပါလေကျမတို့တစ်ဆက်သာစုစည်းခဲ့တဲ့ဒိတ်စီးခဲ့တဲ့ကျမတို့ရဲ့ပစ္စည်းဥစ္စာတွေအားလုံးကိုလည်းပဲကျမတို့ထားခဲ့ရပါလေဒီကိစ္စကိုကျမတို့ကနေဖိတ်ဆုံးပြီးတဲ့နောက်ကျမတို့လည်းဒီနေ့ဆိုင်ရွာထဲမှာစက်ကနေစခန်းချပြီးနေပါလေကျမတို့ရဲ့ပစ္စည်းတွေကိုလုံခဲ့တဲ့ရွာကြီးအချိန်ကြီးမှာတစ်နှစ်ကို5-6ပြီးနဲ့ အပြင်ကိုကားလာမဲ့ကိုတဲထုတ်နေတယ်ဆိုတာကိုလည်းတမားတို့တွေ့နေရပါတယ်
ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကထုတ်တဲ့နေပြည်တော်ရဲ့သွေးစွန့်နဲ့ပရင်အစင်ခန်းစားသစ်ထဲမှာတော့မြမတက်မတော်ကဌာနေတိုင်းရင်းသားတွေကိုမောင်းထုတ်ရှင်းလင်းပြီးကချင်လွတ်မြောက်ရေးတပ် KIA ထိန်းချုပ်မှုကနေပရင်မော်ကိုရယူသွားကြောင်း2018ခုနှစ်မှာပရင်မော်ကိုအစိုးရဘက်ကအပြည့်အဝထိန်းချုပ်သွားနိုင်ခဲ့ပြီးတဲ့နောက်ပရင်တူးဖော်ရောင်းချမှုတွေဆက်လုပ်နေတယ်လို့ဖော်ပြထားပါတယ်Blood Amber ဆိုတဲ့သွေးရောင်ရှိတဲ့ပရင်ဆိုတာကတော့တရုတ်အခေါ်ကနေဆင်းသက်လာတာဖြစ်ပြီးမြန်မာနိုင်ငံဟူကောင်ခြိုင်ဝန်းမှာသာတွေ့ရတဲ့ယတနာအမျိုးအစားတစ်ခုဖြစ်ပါလိမ့်ရှင်
။မတ်တင်ခရိုက်တင်ပြခဲ့တာပါ။ဆက်လက်ပြီးစွန်စားခီးသွားတဲ့နေ့ပုတ်ကိုလည်းဆက်လက်နားဆင်ရပါမယ်။မြန်မာနိုင်ငံကနေဗြိတိန်နိုင်ငံအထိမော်တော်ဆိုင်ကယ် CP ခီးသွားနေကြတဲ့မော်တော်လော့ခီးသွားနှစ်ဦးဟာဂျာမနီကိုရောက်ရှိနေပြီးမကြာခင်ရက်ပိုင်းအတွင်းဗြိတိန်နိုင်ငံကိုရောက်ကြတော့မှာဖြစ်ပါတယ်။သုံးလကြာခီးစဉ်ဖြစ်မေလ26ရက်ကနေရန်ကုန်ကနေထွက်ခွာလာတဲ့သူတို့နှစ်ဦးဟာလန်ဒန်ကိုတက်မှတ်ထားတဲ့အတိုင်းဩဂုတ်လ26ရက်နေ့မှာရောက်သွားဖို့ရှိကြောင်းမော်တော်လော့ခီးသွားတစ်ဦးဖြစ်တဲ့ Science One Fa က VOA ကိုပြောပါရယ်။မက်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပါမှာဖြစ်ပါတယ်ခင်ဗျာ။
မော်တော်လော့ခီးသွားနှစ်ဦးဖြစ်တဲ့ဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာ16နိုင်ငံမြောက်ခီးစဉ်ဖြစ်ဂျာမနီကိုဩဂုတ်လ19ရက်နေ့ကရောက်ရှိခဲ့တာပါ။လက်ရှိဘာလင်မြို့တော်ကိုရောက်နေတဲ့အချိန်ကိုဆိုင်းစွန်ဖားက VOA ကိုခုလိုပြောပါတယ်
ကျွန်တော်တို့လက်ရှိဂျာမနီရဲ့ဘာလင်မြို့မှာပဲရှိနေပါတယ်ကျွန်တော်လက်ရှိကျွန်တော်စံငယ်ဒီကို full check up ဒီမှာလုပ်ပါတယ်ကျွန်တော်ကီလို3000ကလည်းပြည့်တော့မှာဆိုတော့စံငယ်ကကီလို3000မှာ check ဖို့ကျွန်တော်လိုအပ်ပါတယ်ကျွန်တော်လက်ရှိမှာတော့ကိုအောင်စံငယ်က shipping and boring bearing ပေါ့နော် boring tree နေရာတွေ့ရတော့ကျွန်တော်အဲ့ဒါလေးကိုလဲဖို့ကျွန်တော်စောင့်နေပါတယ်ပစ္စည်းကတော့ကျွန်တော်ဒီနေ့ရမယ်ဆိုတော့မရဒီတော့ကျွန်တော်ဒီနေ့စံငယ်မရဒီတော့မနေ့ပြန်မှကျွန်တော်စံငယ်ကိုရမှာဖြစ်ပါတယ်ရရင်ကျွန်တော်နေ့ပြန်တခါလဲဘာလင်ကနေတင်း Frankfurt ကိုကျွန်တော်သွားပါမယ်ခင်ဗျာ
ဘာလင်မြို့ရောက်ရှိချိန်တမိုင်းဝင်ပြလိုက်တွေနဲ့အရှိန်နဲ့အနောက်ဂျာမနီကိုခွဲခြားခဲ့တဲ့ဘာလင်တတိုင်းဆရာတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့လည်းဆိုင်းစွန်ဖာကပြောပါတယ်
တောက်လျှောက်လာနေတဲ့ခီးကလည်းမိုးရီတောက်လျှောက်ရွာနေတော့ဒါလည်းကျွန်းအတွက်ပုံမှန်လိုလည်းဖြစ်လာပါပြီဒီရာဒီဥတ္တရတော့ဒီမှာပို့ပြီးတော့ဆမာနွေရာဒီဆန်တာပေါ့ဂျာမနီမှာလည်းကျွန်တော်လေးစားရတဲ့ဆိုင်ကတမိုင်းရှိပါတယ်သူတို့နဲ့ဆက်တွေ့တော့သူတို့နဲ့လည်းဆက်တွေ့ရပြီးတော့သူတို့နဲ့လည်းတွေ့ဖြစ်ပါတယ်အဲပြီးတော့ကျွန်တော်ဒီမှာEast Berlin Gallery ပေါ့ပြီးတော့ Berlin Wall ဒီဟာလေးကျွန်တော်သွားပါတယ
်ဂျာမနီက Highway လမ်းမတွေမှာတနာရီမိုင်130တိမောင်းနေကြတဲ့အတွက် NDN များပေမဲ့ဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာသူတို့ cycle တွေကိုထိန်းထိန်းတင်းတင်းနဲ့ Berlin အထိအရောက်မောင်းနိုင်ခဲ့ကြပါတယ်ဂျာမနီကနေလူဇင်ဘတ်နိုင်ငံကိုသွားပြီးအဲ့ဒီကနေ Belgium Netherlands အထိ Motorcycle စီးပြီးတဲ့နောက်ဒီတိန်ကိုတင်းမော့နဲ့ကူးမဲ့ခီးစဉ်ကိုဆိုင်းစွန်ဖားကအခုလိုဆက်ပြောပါတယ
်ဘယ်ဂျင်းနဲ့တစင်ဘရာဇီးလ်မှာကျွန်တော်ညီမမိသားစုကဖိတ်ထားတာရှိပါတယ်အမကျွန်တော်လည်းနေဖို့ထိုင်ဖို့လေးစဉ်းစားထားပြရလေးရှိပါတယ်ခင်ဗျအဲ့မှာကျွန်တော်တ냐အိပ်ပြီးတော့ဒီ Netherlands ကိုဆက်ဝင်ပါမယ် Netherlands နဲ့တစင်ကျွန်တော် UK ကိုကျွန်တော်ကူးပါမယ်ခင်ဗျ
ပြင်သစ်ကိုပြင်သစ်ကနေမသွားဘဲ Netherlands ကနေသွားရတာကအပြန်ခီးစင်မှာပြင်သစ်ကိုဝင်ဖို့ရာထားတာကြောင့်ဖြစ်တယ်လို့ဆိုင်းစွန်ဖာကပြောပါတယ်။ London ကိုဩဂုတ်လ26ရက်နေ့အရောက်မောင်းဖို့ရာထားပြီးအဲ့ဒီမှာ၃ရက်ကြာနေထိုင်မဲ့အစီအစဉ်ကိုအခုလိုရှင်းပြပါတယ
်။ရက်ကတော့ကျွန်တော်ကဟိုဘက်မှာလည်းမြန်မာ society တွေလည်းစီစဉ်လို့တွေ့အောင်လို့ပြီးတော့ bank holiday လည်းဖြစ်တဲ့အတွက်ကျွန်တော်26ရက်နေ့ကိုရွေးထားပါတယ်။အဲ့ဒီတစ်ဆင့်ကျွန်တော်မြန်မာမိသားစုနဲ့တွေ့ပြီးတော့ကျွန်တော် London မှာ၃ရက်နေပါမယ်။ကျွန်တော်ရဲ့လက်ရှိကျမရဲ့အခြေအနေကတော့အားလုံးကောင်းပါတယ်ခင်ဗျကျွန်တော်နည်းနည်းပိန်သွားတာတော့ရှိပါတယ်အဲစိတ်ပိုင်းဆိုင်ရာတော့ဟို fresh ဖြစ်ပါတယ်တစ်ဖက်ခြမ်းတော့ကျွန်တော်ပင်လည်းပင်ပန်းပါတယ်ဒါပေမဲ့လည်းကျွန်တော်ကိုပျော်လည်းပျော်ပါတယ်အခုလက်ရှိကိုမန်းထိုင်းနေရာလည်းရောက်တော့မှဖြစ်တော့စိတ်ကမှတော့ဝမ်းသာဝမ်းနဲ့လည်းဖြစ်ရပါတယ်ကျွန်တော်
လန်ဒန်ကနေမြန်မာကိုပြန်ပြီးမောင်းနေမဲ့ခီးစဉ်ရထားချက်ကိုဆိုင်းစွန်ဖားကအခုလိုပြောပါတယ
်အပြန်စီးပြင်းတော့ကျွန်တော်ဒီပြင်တစ်ကိုဝင်ပါမယ်မှာအဓိကကျွန်တော်ဟော်လန်ဘက်ကနေဖြစ်လိုက်တာလည်းအဓိကပြင်တစ်ကိုဆိုနှာခေါင်းမဖြတ်ချင်လို့ပါပြီးတော့ကျွန်တော်စပိန်မှာကျွန်တော်ကိုပြင်တဘူးကနေပြီးတော့တိတဲ့ဖိတ်ထားတဲ့ပြင်တဘူးမော်တော်ဒေးအတွက်ပေါ့နော်ဖိတ်ထားတဲ့ပွဲတစ်ခုရှိပါတယ်ဒီဟာကိုကျွန်တော်ဝင်ပါမယ်အဓိကအဲ့ဒီဟာလည်းကျွန်တော်မွန်ဂိုလီးယားမှာတွေ့ခဲ့တဲ့ဒီဆန်ကေနဲ့ပတ်သက်တဲ့တီဗီပရီဇင်တာတယောက်ပေါ့နော်သူတီဗီဒေါကူမန်တရီကရိုက်နေကျွန်တော်နဲ့တွေ့လို့သူကအဲ့ဒီစပိန်ဘက်က ပြင်သူနဲ့ချိတ်ပေးပြီးတော့အဲ့မှာသူတို့ဘက်ကလည်းစိတ်ဝင်စားရဲဆိုပြီးတော့ဖိတ်ထားမှာအဲ့တော့ကျွန်တော်စပိန်တစ်ချက်ဝင်မှာမြန်မာပြီးတော့အီတလီဘက်ကိုကျွန်တော်ပြန်ဆင်းပါမယ်ပြီးအီတလီကလည်းနာတဝိုက်ကိုကျွန်တော်လည်ပြီးကျွန်တော်တာကီကနေတဆင်ကျွန်တော်လေရင်နဲ့ဖြစ်ဖြစ်တင်ဘောနဲ့ဖြစ်ဖြစ်ကုန်းကြောင်းမှာတစ်ခုပေါ့နော်စံကေကိုအိန္ဒိယကိုပို့ပါမယ်အိန္ဒိယနဲ့တဆင်ကျွန်တော်မြန်မာပြည်ဝင်ပါမယ်မထားအပြန်နှံ့ကြောင်းမှာ
မြန်မာကနေပြတိန်ထိမိုင်ပေါင်း 3,000 ကျော်မောင်းနေတဲ့မော်တော်ဆိုင်ကယ်ခီးစဉ်အတွက် BMW R90 အမျိုးအစားကိုသူတို့နှစ်ဦးရွေးချယ်ခဲ့ရတဲ့အကြောင်းရင်းကိုတော့စိုင်းစွန်ဖာကအခုလိုရှင်းပြပါတယ
်ဒီမှာကျွန်တော်ကျူလာတဲ့ဆန်ကေဒီ BMW R90 ပေါ့နော်နစီရော R90 ပါပဲအဓိကတော့ကျွန်တော် R90 ကိုယူလာတဲ့အထက်မှာ R90 ဒီ classic ပုံစံမျိုးလည်းဖြစ်တယ်ကျွန်တော်ကိုယ်နိုင်ငံက classic ဆန်ကေဒီကြိုက်တယ်ပြီးရင်တစ်ပတ်ချင်းကလည်းနီးပညာဘိုင်းဆိုင်ရာလေးကသူကနဲတာပေါ့နော်ခြား BMW နဲ့ဆိုင်ဆိုတော့အကယ်လို့ဖြစ်ခဲ့တဲ့ဆိုရင်လည်းကျွန်တော်ပြင်ရလွယ်ကူအောင်တို့မဟုတ်ဖြစ်နေအောင်ပေါ့နော်အဲ့တော့ဒီမှာတော့ဘိန်းကတော့ဘာမှမဖြစ်ပါဘူးတုံတောင်ကျွန်တော်တီးမှမဖြစ်ပါဘူးဒီဝဲန်တဲဖြစ်တဲ့တာယာကုန်တာတို့ဒီဝီးဘယ်ရင်ဖြစ်တာတွေတို့ဘရိတ်ပက်တွေကုန်သွားတာတို့လောက်ပဲဖြစ်ပါတယ်အင်ဂျင်ဝိုင်းကိုလည်းကျွန်တော်ပုံမှန်လဲဖြစ်တဲ့အတွက်ဆိုင်ကယ်လည်းစစ်ပူစရာမရှိပါဘူးအဓိကတော့ကျွန်တော် maintain နဲ့ပုံမှန်လုပ်ရုံပါပဲဆိုတော့ဒီမှာတော်တော်လေးအဆင်ပြေပါတယ
်မကြခင်လန်ဒန်ကိုရောက်ရှိတော့မယ်မော်တော်လော့ခီးသွားနှစ်ဦးဟာမေလ26ရက်နေ့ကရန်ကုန်ကနေစတင်ထွက်ခွာလာတဲ့သုံးလနီးပါးကြာခီးစဉ်အတွင်းမြန်မာအပါအဝင်လာအိုစ်ထိုင်းတရုတ်မွန်ဂိုလီးယားကဇစ်စတန်ရုရှားစတဲ့အာရှနိုင်ငံပေါင်း6နိုင်ငံကိုဖြတ်ပြီးတဲ့နောက်ဥရောပကိုရောက်ရှိခဲ့ပြီးဂျာမနီရောက်စုစုပေါင်း16နိုင်ငံထိစီးနင်းခဲ့ကြပါတယ်ရှင
်။မတ်အင်ဂျင်လိုက်တင်ပြတော့တာပါ။ဆက်လက်ပြီးထိုင်းနိုင်ငံဘက်ကမြန်မာသတင်းတစ်ပုဒ်ကိုလည်းနှာစင်ကြည့်ပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာရှမ်းတိုင်းရင်းသားလင်မယားနှုတ်ထံကနေကာလာတံပိုးဘတ်ငွေတန်း300ကျော်တံပိုးရှိတဲ့စိတ်ကြွစီတန်းတန်းကိုဩဂလ20ရက်နေ့ကဖမ်းမိကြောင်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲပြောထုတ်ခဲ့ပါတယ်။မအေးမာကတင်ပြပေးပါမယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ရှမ်းဘူဝလို့ခေါ်တဲ့စင်ကားဂိတ်လမ်းမှာစားတောက်ဆိုင်ဖွင့်ထားတဲ့ရှမ်းတိုင်းရင်းသားဇနီးမောင်နှံနှစ်ဦးထံကနေကိုသုံးလုံးတစ်စိတ်စိတ်ကြွစီပြတန်းတန်းနဲ့အိုက်လို့ခေါ်တဲ့မူရစီ10ကီလိုကိုဖမ်းဆီးလိုက်တဲ့အကြောင်းအမှတ်9ဒေသရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။စိုင်းပိုင်ရှင်အမျိုးသမီးနန့်ကာဝီကမွန်ပက်နဲ့သူမရဲ့ခင်မွန်ဖြစ်သူစူပချိုင်းကမွန်ပက်တို့ဟာရှမ်းတိုင်းရင်းသားတွေဖြစ်ပြီးသူတို့ဟာထိုင်းနိုင်ငံသားအထောက်အထားတွေရရှိထားသူတွေဖြစ်ပါတယ်။သူတို့နှစ်ဦးဟာချင်းမိုင်မြို့ချမ်းပူဝါလို့ခေါ်တဲ့စင်ကားဂိတ်မှာစားတောက်ဆိုင်ဖွင့်ထားပြီးစိတ်ကြွစေးကြတွေထည့်ထားတဲ့ဆာလာအိတ်တွေကိုသူတို့ရဲ့စိုင်းနဘေးကရေခဲပုံးတွေအတွင်းမှာဖွက်ထားတာဖြစ်ပါတယ်။သူတို့ထံကနေလက်လွဲပြောင်းယူသူတွေမရောက်ခင်မှာပဲရဲတပ်ဖွဲ့ကသူတို့ဆိုင်ကိုဝင်ရောက်ရှာဖွေဖမ်းဆီးနိုင်ခဲ့တာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သူတို့ကိုစစ်ဆေးချက်အရမြန်မာနိုင်ငံအတွင်းကဝတောင်ပိုင်းတို့စိတ်ကြွစည်းတွေကိုရှမ်းတိုင်းရင်းသားနိုင်ကျော်ကဆိုသူကသူတို့ရဲ့ဆိုင်ကိုပို့ပေးခဲ့တာဖြစ်ပြီးအခုလိုမျိုးစိတ်ကြွစည်းတွေကိုလက်ခံထိမ့်သိမ်းကားဖြစ်ဘန်ငွေတသိန်းရခဲ့တယ်လို့ဆိုပါတယ်။အခုအချိန်နဲ့ဆိုနှစ်ချိန်ရှိပြီဖြစ်ကြောင်းဖမ်းမိသူအမျိုးသမီးကဝန်ခံသွားခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲအတွင်းအမှတ်9ဒေသရဲမှူးစူရပိုကအခုလိုထုတ်ဖော်ပြောဆိုသွားပါတယ်။အဂုလာ20ရက်နေ့တနေ့တည်းမှာပဲဘန်ကောက်မြို့ရဲချုပ်ရုံးမှာပြုလုပ်သွားခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒူရဲချုပ်ချလန်ကေရဲ့စီဝရခန်ကအခုရက်ပိုင်းအတွင်းထိုင်းမြောက်ပိုင်းကနေဝင်လာနေတဲ့ကာလာတံပိုးဘတ်ငွေ3,500လောက်တံပိုးရှိတဲ့စိတ်ကြွစည်းကြာတန်း5သိန်းကိုဖမ်းဆီးနိုင်ခဲ့တဲ့အပြင်မူရစ်တရားခံနေနဲ့တရားမဝင်မူရစ်စည်းဝါးရောင်းရငွေတွေကိုလက်ခံပြီးငွေပြူဖြစ်ပြုတ်ပေးနေတဲ့သူတွေကိုပါဖမ်းဆီးနိုင်ခဲ့တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ရှင
်။မအေးအေးမှတင်ပြခဲ့တာဖြစ်ပါတယ်။အစီအစဉ်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည် American EDM သတင်းဆောင်နဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုနားဆင်ကြရပါမယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ဗုဒ္ဓဦးနဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီတိဆက်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ်မနက်6:00နာရီခွဲကနေ 9:00 နာရီတိအစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့ line 24 45 52အပြင် line လိုက်မီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကလည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေထဲကမြန်မာပြည်အကြောင်းကောက်လုပ်ချက်နဲ့ American EDM သုံးမနက်ခင်းအင်္ဂလိပ်စာသတင်းစာသင်ခန်းစာကိုနားဆင်ရပါမယ်။အင်္ဂါနေ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုလည်းဒီမနက်ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီတိုက်ရိုက်လေလိုင်းအစီအစဉ်မှာတော့
အဓိကတက်မတော်ကရေစားတဖက်မီမုတ်တဖက်နဲ့စစ်ကစားနေလို့ဖြစ်ပါတယ်။နောက်ပြီးတော့ပြည်ခရဲ့စီးကိုတနိုင်ငံလုံးတိုက်တာမလုပ်ပဲခွက်ကြပြည်ခရဲ့စီးလုပ်ပြီးစီရဲ့တာကြီးကိုပဲကျိုးပန်းနေတာကိုတွေ့ရတ
ယ်။မြန်မာနိုင်ငံအတွက်စီရဲ့ပဋိပက္ခတွေဘာကြောင့်တိုးလာတယ်လဲဆိုတာနဲ့ပတ်သက်ပြီးတိုက်ရိုက်လေလိုင်းဆွေးနွေးချက်ကိုမကြခင်နားဆင်ကြရမှာဖြစ်ပါတယ်။ဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်အာဘော်မပြတ်ကောက်နှုတ်ပြီးဒေါ်လှလတန်နဲ့မတ်အီတန်စင်တို့ကတင်ပြမိမှာကိုနားဆင်ကြည့်ပါခင်ဗျာ
။နိုင်ငံကစီမင်းပေါ်မှာမြန်မာစစ်တပ်ရဲ့ပုံရိပ်ကိုတပ်မတော်သားတွေကအဆိုနဲ့ဂုံယောင်တင့်စီခဲ့တဲ့ဆိုတဲ့ခေါင်းကြီးနဲ့အေယာဗရီရဲ့ဩဂုတ်လ20ရက်နေ့ထုတ်ဆောင်ပါကနေပထမဦးဆုံးကောက်နှုတ်တင်ပြလိုပါလေ။ရှီရန်စစ်မြေနာကနေကုံထုတ်စက်ရုံတွေထိမြန်မာစစ်တပ်ဟာတိုက်ပွဲတွေမှာအပေါ်ကြီးကနေစစ်စင်ရေးဗျူဟာတုံးတဲ့နီမာရောဗန်လုံငန်းတွေကနေအဖျော်ယမကာလုံငန်းတွေထိစီးပွားရေးလုပ်ကိုင်ရမာရောဝင်းဝေကောင်းကောင်းရှာနိုင်နေဆိုတာနိုင်ငံကအတိဖြစ်ပါလေ။ဒါပေမဲ့စနေနေ့ကတော့မြန်မာတပ်မတော်ဟာမော်စကိုမှာကျင်းပခဲ့တဲ့ International Army Games နိုင်ငံတကာစီးရီးပြိုင်ပွဲရဲ့ပိတ်ပွဲအခမ်းအနားမှာတမူထူးခြားတဲ့အရေးအသွေးတွေကိုပြသနိုင်ခဲ့ပါတယ်။မြန်မာရဲ့ရိုးရာဒရီယာတွေတည်ထင်းတွေနဲ့အကတွေကိုပုံဖော်ရှင်းပြန်ရမှာတော့စီးရီးနဲ့စီးပွားရေးတာမကနှုတ်ပညာမှာလည်းကျွမ်းကျင်တဲ့အကြောင်းပုံဖော်နိုင်ခဲ့ပါတယ်။အဲ့ဒီပိတ်ပွဲအခမ်းအနားမှာမြန်မာတပ်မတော်နှုတ်ပညာဖွဲ့ကအဆိုအကနှင့်အတီးမှာအကောင်းဆုံးဆုတွေစုကူရရှိခဲ့ပါတယ်။ရုရှားမြန်မာကဇားစတန်အဇာဘဂျန်အပါဝင်နိုင်ငံပေါင်း39နိုင်ငံတို့က2019 Army Games စီးရီးရှင်ပြိုင်ပွဲမှာပွဲစဉ်အမျိုးအစားပေါင်း32မျိုးမှာပါဝင်ခဲ့ကြတာဖြစ်ပြီးဒါဟာမြန်မာနိုင်ငံအတွက်ဒုတိယအကြိမ်ဒီနိုင်ငံတကာပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်။မြန်မာတပ်မတော်ဟာအမှုပညာမှာလက်ဆွန့်ပြနိုင်ခဲ့ပြီးမြေစီရှင်ပြိုင်မှုမှာတော့မြန်မာတန်ကြပ်ကအသင်းကအရှင်ပြိုင်တဲ့အဖွဲ့32ဖွဲ့မှာနံပါတ်73ချိတ်ခဲ့ပြီးစီဝါအဖွဲ့မှာတော့12သင်းရှင်ပြိုင်ရာမှာနံပါတ်5ချိတ်ခဲ့တယ်လို့မြန်မာတနတ်လက်ဖြောက်အသင်းကတော့နိုင်ငံပေါင်း22နိုင်ငံက23သင်းရှင်ပြိုင်ရာမှာနံပါတ်15ချိတ်ခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ web page မှာမြန်မာစစ်တပ်ကိုကိုစားပြုတဲ့အသင်းတွေကိုမလျှော့တဲ့စွဲလုံးလနဲ့ရှင်ပြိုင်မှုတွေချီးကျူးထားပြီးလာမယ့်နှစ်ပြိုင်ပွဲတွေမှာလေဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ဖော်ပြထားပါလေဒီပြိုင်ပွဲရဲ့ပိတ်ပွဲအခမ်းအနားကိုလေဗိုလ်ချုပ်မှူးကြီးကိုယ်တိုင်တက်ရောက်ခဲ့တာဖြစ်ပါလေမြန်မာနိုင်ငံနဲ့ပိုနီးဆက်တဲ့သတင်းတွေမှာတော့နိုင်ငံရဲ့အရှိမျောက်နဲ့အနောက်ပိုင်းတွေမှာတိုင်းရင်းလက်နက်ကိုင်တပုံတွေရဲ့တိုက်ခိုက်မှုတွေနဲ့မြန်မာစစ်တပ်ဟာရုန်းကန်နေရတာဖြစ်ပါလေပြီးခဲ့တဲ့သတင်းပတ်ကမန္တလေးတိုင်းပြည်ဦးတွေမှာတမ်ဘရောနီးပညာတက်ကတူ DSTA မှာစေစုနှစ်ပေါင်းများစွာအတွင်းပထမဦးဆုံးချိန်ဖြင့် rocket နှင့်အပြစ်ခံခဲ့ရတဲ့အတွက်အရသားတဦးနှင့်စစ်သားတဦးသေဆုံးခဲ့တာဖြစ်တယ်လို့ ARD ရဲ့သတင်းမှာဖော်ပြထားပါတယ်
။မြန်မာပြည်ကစစ်ပွဲတွေဘာလို့အဆုံးမသတ်နိုင်တာလဲဆိုတဲ့ကောင်းစဉ်နဲ့ David Scott Matheson က August 20ရက်နေ့မှာရေးသားထားတာကို AsiaTimes.com မှာဖတ်ရပါတယ်။လက်နက်ကင်အဖွဲ့တွေနဲ့ညီချင်းရင်းရရှိဖို့မြန်မာတပ်မတော်ကဆွေးနွေးမှုတွေလုပ်နေတယ်ဆိုပေမဲ့လည်းတချိန်တည်းမှာပဲစစ်ပွဲတွေကတော့ဇက်တိုက်ဖြစ်နေသေးတယ်လို့ဆောင်းမရှင်ကထောက်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်ရှမ်းပြည်နယ်တိုက်ပွဲတွေကထင်မှားလောက်အောင်ပြင်းထန်လာခဲ့ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမြို့တော်လားရှုံမှာလည်းစစ်စခန်းတွေရဲစခန်းတွေနဲ့နေအိမ်တွေပေါ်ကိုလက်နက်ကြီးကျရောက်ခဲ့တာကိုလည်းဖော်ပြရေးသားထားပါတယ်။ ပြီးခဲ့တဲ့ဩဂတ်လ15ရက်နေ့ကတအားအဖွဲ့ DNLA ၊ကိုကံအဖွဲ့ MNDAA ၊ရခိုင်အဖွဲ့ AA တို့ပူးပေါင်းပြီးတော့တိုက်ခိုက်မှုဟာဆယ်စုနှစ်တွေအတွင်းမှာမြန်မာနိုင်ငံရဲ့ဗဟိုချက်မှနဲ့အနည်းဆုံးတိုက်ခိုက်မှုလေးဖြစ်တယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်အခုနောက်ဆုံးဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမြန်မာနိုင်ငံမြောက်ပိုင်းကငင်းကြဲလုပ်ငန်းစီရဲ့အနာဂတ်ကိုထင်ဟပ်စေတယ်လို့လည်းစောင်းမရှင်ကဆိုပါတယ်။2018ဒီဇင်ဘာလကတည်းကတပ်မတော်ဘက်ကတဖက်သက်အပြစ်ခတ်ရဲစဲမှုကြီးညာထားခဲ့တာဖြစ်ပြီးတော့တနိုင်ငံလုံးအပြစ်ခတ်ရဲစဲမှုသဘောတူစာချုပ် NGA မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တရားဆွေးနွေးဖို့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမေအောင်လိုင်ကကြေညာခဲ့တယ်လို့យေတာထားပါတယ်။တိုင်းမလေလာမဲ့2020ရွေးကောက်ပွဲအကြိုအချိန်မှာငင်းကြဲလုပ်ငန်းစဉ်အစီပြေပဲဘက်ကိုမလန်းနိုင်သေးပဲဖြစ်နေပြီးတော့လက်တလုံးရခိုင်နဲ့ရှမ်းပြည်နယ်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာကြောင့်လည်းတိုင်းသားလက်နက်ကိုင်နဲ့ညှိနှိုင်းရခက်နေရဆိုပြီးတော့ထောက်ပြထားပါတယ်။တမရော်နီနဲ့နိုင်ငံတော်ကအရဲသားတွေကိုထိခိုက်မှုတွေနဲ့ပတ်သက်ပြီးတော့စစ်ရာဇဝမှုများသလားဆိုတာကိုတော့စစ်စစ်ရမှာဖြစ်ပေမဲ့လည်းစစ်ကြီးနှစ်ပေါင်းများစွာဖြစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ဖို့ကလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်ခံနိုင်မဲ့ညှိနှိုင်းမှုတွေကိုတမရော်အနေနဲ့ပေးနိုင်မှာပဲငင်းငယ်လမ်းစာမြင်နိုင်မယ်ဆိုပြီးတော့စောင်းမရှင်ကဆိုပါတယ်။နောက်ပြီးငင်းငယ်ကြီးကိုအမှန်တကယ်လိုလားပြီးတော့ဒီဇိုင်းမဲ့မဲ့ဆောင်ရွက်မဲ့အမျိုးသားခေါင်းဆောင်တွေစီကကလန့်နဲ့အဆိုပြုချက်မျိုးကိုလက်နက်ကိုင်အဖွဲ့တွေကလိုချင်မှာပဲဆိုပြီးတော့လည်းဆိုပါတယ်။အမျိုးသားခေါင်းဆောင်တွေတမရော်နဲ့အရက်သားတွေရဲ့လက်နက်ကိုင်အဖွဲ့တွေပေါ်မှာမယုံကြည်တဲ့အမြင်နဲ့ကလန့်ချက်တာလက်ရှိမှာရှိနေတယ်ဆိုပြီးတော့ရေးသားထားတာကိုဖတ်ရပါတယ်ရှင်။
ပြည်ထောင်အမေရိကန်တိုင်းရဲ့ဗိုလ်တုံးနဲ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်လက်နားဆင်ရမယ့် American Style EDM အသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတော့ဒေါ်လာလတ်တန်က George Grow နဲ့စီစဉ်ပို့ချပေးထားပါတယ်ခင်ဗျာ
။ဒီနေ့မနေ့တွေတင်ပြပေးမယ့် EDM အသုံးကတော့
TipOf the iceberg.
ဖြစ်ပါတယ်။ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့သခိုက်ထုံရဲ့ဓာတ်ရိုက်ဒီဝေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့။ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေတွေ့အန်ဒီရပါကဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့တိုက်တန်နစ်စကားမှာ1912ခုနှစ်ဧပြီလကမြောက်အတ္လန်တစ်ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီးတိုက်တန်နစ်ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုရှိပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်မှာပဲဒီကဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်။ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုံးနဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမီးသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Grow ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruptionis just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို ATM အတုံးရဘယ်လိုပြောမလဲ
Tip of the iceberg.
သူပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ ATM အတုံးပဲဖြစ်ပါတယ်
American Thought EDM English သတင်းစာကိုဒေါ်လာလတန်ကစီစဉ်တင်ဆက်ထားတာပါ။အ
အခုတော့ကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရပါမယ
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုဒီရပိုင်းတွေအတွင်းစီးပရိပခါရီမြန်မာပြည်မှာဘာကြောင့်များတိုးလာလဲဆိုတာပါ။မြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့ဆစ်စင်းင်းနဲ့တူပဲအခုရပိုင်းတွင်မှာဒီရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီးပရိပခါရီဟာမြန်မာနိုင်ငံရဲ့လုပ်ငန်းစဉ်တော်တော်ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်လာပါတယ်။နောက်လက်ရှိနိုင်ငံရဲ့လုပ်ငန်းတွေမှာလည်းတုံဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုလို့ရှိရင်ဒီအေးရခိုင်ဖွဲ့နဲ့စစ်ပွဲတွေကလည်းဒေသမတည်ငြိမ်မှုတွေရှိနေပါတယ်။နိုင်ငံရေးဆောင်နေချိန်မှာအခုလိုမျိုးစီးပရိပခါရီပိုးပြီးတော့တင်းမာလာတာဘာကြောင့်မလဲ။အခုကျွန်တော်တို့ဒိုင်ရိုက်ဒီလိုက်စီစဉ်မှာဖြေရှားကြည့်ကြမှာပါ။ပေါင်းဆွေးနွေးဖို့ပြဖို့အတွက်ဖိတ်ခေါ်ထားသူနှစ်ဦးရှိပါတယ်။ပထမတူကတော့ANC ရခိုင်အမျိုးသားကောင်စီရဲ့ထူးထူးတွင်းမှုဖြစ်တဲ့ဦးထွန်းစောပါဦးထွန်းစောကလည်းရှိမြမနိုင်ငံညီညာရေးလုပ်ငန်းစဉ်ဒီမှာလည်းပါဝင်ပတ်သက်သူဖြစ်ပါတယ်။နောက်တူကတော့ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလေးလာသူဖြစ်တဲ့တီဘောကဦးရဲထွန်းမှာသူဟာအရင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်ပါတယ်။နှစ်ဦးစလုံးကတော့ဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးထွန်းစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးထွန်းစောကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါ။
ဟုတ်ကဲ့ဦးထွန်းစောကြီးခုနကကျွန်တော်ပြောလို့ပေါ့ညီငယ်ရေးလုပ်ငန်းစဉ်တွေကအခုကတုံလဲတုံဆိုင်နေပြီပြောရဆိုရင်တော့အချင်းဒီကနောက်ပြန်ဆုတ်တဲ့သဘောတော်တွေ့နေရပါတယ်စီးပရိခါတွေလည်းပိုတိုးလာတယ်ဒါဘာကြောင့်ဖြစ်တာလဲတဖက်ကစီးဖီအားတွေကြောင့်ဖြစ်တာလားဒါမှမဟုတ်အစိုးရနဲ့စစ်တပ်ကနေကအားနည်းနေရလားဘယ်လိုကြောင့်လို့သုံးသပ်မိပါလဲ
အဓိကတက်မတော်ကရေစားဒက်ဖလမီမုတ်တဖက်နဲ့စစ်ကစားနေလို့ဖြစ်ပါတယ်နောက်ပြီးတော့ပြစ်ခရဲစီးကိုတနိုင်ငံလုံးတိုက်တာမလုပ်ပဲကွက်ကြအပြစ်ခရဲစီးလုပ်ပြီးစီးရဲ့အသာစီးကိုပဲကျိုးပန်းနေတာကိုတွေ့ရတယ်အတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကတော့နိုင်ငံရေးစင်တာမရှိဘူးအစီအရာအသာစီးမရပဲတက်မတော်အနေနဲ့နိုင်ငံရေးစကားပြောမှာမဟုတ်ဘူးနိုင်ငံရေးစကားပြောလာရင်လည်းပဲအပြားသာသာပဲရှိတယ်တကယ်တမ်းတက်မတော်ဘက်ကဒီစေတနာမှန်ရင် NC လက်မှတ်ထိုးထားတဲ့အတိုင်းသားလက်နက်ကင်တော်လိုင်းဖွဲ့စည်းတွေနဲ့ပြည်လျရမှာပေါ့ဒီတရားဝင်ဆွေးနွေးပွဲကလည်းမရှိအခုနောက်ပိုင်းမှာဆိုလို့ရှိရင် RCSS KNU ဖွဲ့တွေနဲ့လည်းပဲတက်မတော်ကြားမှာရန်ပန်ရန်ကတိုက်ပွဲတွေကလည်းဖြစ်နေတယ်ဆိုတော့တက်မတော်မှာနိုင်ငံရေးစံတမ်းမရှိဘူးဆိုတာပေါ်လွင်နေတယ်ပေါ့လေအဲ့တော့နိုင်ငံရေးစံတော်မပါပဲဒီဟန်ပြလုံနေတဲ့ဆွေးနွေးပွဲတွေကလည်းလုံမဖြစ်တော့ဒီလိုမျိုးအော်အော်တောင်းနေတွေဖြစ်နေတာကတော့မဆန်းဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ
်မြန်မာတပ်တော်ဘက်ကလည်းသူတို့ကပြောနေတာပြောရမယ်ဆိုရင်တော့ဒီအရှိဘက်ချမ်းမှာမြန်မာနိုင်ငံအထူးဖြင့်ရှေ့မြောက်ပိုက်ဘက်ချမ်းမှာဒီတစ်ဖက်သက်ပြစ်ခတ်ရဆဲရီတောက်လျှောက်သူတို့လုံနေတယ်ဒီလုံနေတဲ့ချိန်မှာညီငယ်ရေးလုပ်ငန်းတွေကိုလုံကြပါဆိုပြီးတော့တိုက်တွန်းနေတာလည်းရှိပါတယ်ခင်ဗျာပြောရမယ်ဆိုရင်တော့ခုနကထွန်းစောပြောသွားတဲ့ချိန်မှာသူတို့ဘက်ကတပ်မတော်ဘက်ကညီငယ်ရေးအတွက်စိတ်ဆန္ဒမရှိဘူးဆိုတာကိုအဲ့ဒါကိုကျွန်တော်ပြန်မိကုန်ထုတ်ချင်တာပါ
ဟုတ်ကဲ့ကျွန်တော်ခုနပြောတဲ့အတိုင်းပဲလေသူတို့ကတော့တစ်ဖက်သက်ပြစ်ခတ်ရေးစီးကျင်ညာတာဘယ်လိုလဲသူကစေတနာမှမပါဘူးပဲတစ်ဖက်သက်ပြစ်ခတ်ရေးစီးကျင်ညာတယ်ဆိုရင်တနိုင်ငံလုံးတိုက်တာကျင်ညာပေါ့ဟုတ်ကနေပြီးတော့မှဒီရှမ်းရယ်ကချင်ရယ်အဲ့ဒီဘက်မှာပဲစစ်တိုင်းကားခုမှာပဲကျင်ညာတယ်တပြိုင်တည်းမှာဒီအနောက်ဘက်စစ်မျက်နှာမှာနေပြီးတော့မှနော်သွားပြီးတော့မှအင်အားအလုံးကြီးနဲ့နော်ဒီ ULAA အဖွဲ့ကိုအမြင့်ပြုတ်ရှင်မုံရေးလုပ်နေတယ်ရှစ်လအတွင်းမှာဆိုလို့ချင်းရခိုင်ပြည်စစ်မျက်နှာတဲမှာနော်ဒုက္ခတွေပေါင်း6000ကျော်ဖြစ်သွားပြီးကြေးရွာပေါင်း200ကျော်300လောက်ကနေပြီးတော့မှနော်အေလူတွေထွက်ပြေးလာရတယ်နောက်ပြီးတော့မှတိုက်ပွဲဖြစ်လိုက်တာကလည်းပဲနော်အကြိမ်ရေအတွက်900ကျော်600လောက်ရှိတယ်ဒီတွေပြေးခိုင်းတိုက်ခိုက်မှုတွေဆိုတေဆုံးတရားရမှုတွေနောက်ပြီးတော့မှဒီအနစ်ထိုင်ကနေစင်နေအများရှိနေတယ်ဒါတွေကတစ်ဖက်သက်ပြေးခရဲ့စီရေလုတ်တဲ့ပုံစံကမမှန်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ကစည်တနာမမှန်ဘူးလို့ဒါပြောချင်တာဖြစ်တယ
်။လက်ရှိအစိုးရဘက်ကအနေထားယက်တီချက်နဲ့ပတ်သက်လို့ကုထုံးစော်ဘလူးအများပြောချင်လဲခင်ဗျာ။အခုဖြစ်တဲ့မြောက်ပိုင်းတိုက်ပွဲအပါဝင်ညီနေလုပ်ငန်းစဉ်နဲ့ပတ်သက်လို့
ကျွန်တော်မြင်တာကတော့အစိုးရကသူတက်ကိုမှနိုင်မမနိုင်ပဲနော်။လက်ရှိဖွဲ့စည်းပုံအရကလည်းပဲတက်မတော်ကဒီအစိုးရရဲ့အောက်မှာလည်းမရှိဘူးလေနော်။ဒီစင်းပြိုင်အစိုးရအနေနဲ့သူကသွားနေတာပဲ။ကျွန်တော်တို့တိုက်ပြီးမှအစိုးရနှစ်ရက်ရှိတယ်လို့လည်းအများကအားလုံးတကဘာလုံးကလည်းလက်ခံထားကြတယ်ဗျ။နော်အဲ့ဒါကြောင့် NLD တိုးရအနေနဲ့သူကဒီတက်မတော်ကိုသူ့ရဲ့အစိုးရတက်လို့သူကပြောတာပြောနေရတာအစိုးရရဲ့အောက်မှာတက်မတော်ကတခြားလုံးရှိမနေဘူးအခုလည်းပဲတမဒါရဲ့အမိန့်နဲ့တိုက်တယ်လို့သူတို့ကလူရင်ပြောတယ်အခုလည်းတမကလုံကျွေးရေးကောင်စီကကိုယ်စီလေးတွေလာတယ်ဆိုလို့ရှိရင်ဒါတမဒါရဲ့အောက်မှာသွားနေတာပါတမဒါရဲ့နောက်မှာလိုက်နေတာပါတမဒါရဲ့အမိန့်နဲ့ညွှန်ကြားချက်နဲ့အညီလုံနေတာပါလို့အဲ့လိုပြောနေတာတွေရှိတယ်အစိုးရကလည်းပဲသူက2008ဖွဲ့စည်းပုံအောက်မှာဘေးကျန်နေတဲ့ပေါ့နော်ကျွန်တော်မြင်တာကတော့အခု2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့များဒီဖြစ်စဉ်တွေကနေပြီးတော့မှတော့ဒါဘယောကအနေနဲ့အသုံးပြုနေသလားဒါတော့ကျွန်တော်တို့ကတန်တရားဖြစ်မိတယ
်နောက်ထပ်ပင်နိုင်ဆွေးနွေးမဲ့သူဦးရထွန်းရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလှစ်ဒါသူတူဖြစ်ပါတယ်ဦးရထွန်းခုနကကိုထွန်းစော်ကိုမေးခဲ့တာပဲပြန်မေးချင်ပါတယ်ညီငယ်လုပ်ငန်းစဉ်တွေလုပ်နေတဲ့အချိန်မှာပဲ နောက်ဖက်မှာပဲကြည်ကြည်အခုအရှိန်မြောက်ပိုင်းမှာပဲဖြစ်ဖြစ်ဒီစီးပရိခါတွေပို့တိုးလာတယ်အဲ့ဒါဘာကြောင့်လို့ထင်ပါလဲခင်ဗျာ
တက်တော်ဖြစ်သွားတဲ့ကိစ္စကိုပဲဖြတ်ပြီးတော့သုံးတိုက်ရရင်တော့တမတော်ကနေပြီးတော့အပြည့်ရဆဲထားတာကသူကတနိုင်ငံလုံးအပြည့်ရဆဲထားတာမဟုတ်ဘူးဒီအရှိန်မြောက်နဲ့မြောက်ဖက်ပိုင်းပေါ့နော်ဒီတိုင်းငါးခုကိုရပ်ထားပြီးတော့အနောက်ဖက်မှာတော့သူကဒီအာသာအကျန်းဖက်သမားတွေရှိနေတယ်ဆိုတော့ဒီအကြောင်းပြတဲ့နဲ့အဲ့ဘက်ကတော့ဆက်ပြီးတော့စစ်ပွဲတွေဆင်နွှဲနေတာပေါ့လေအဲ့လိုဖြစ်တဲ့အခါကျတော့ဒီအခုတိုက်ခိုက်တဲ့မဟာမိတ်သုံးဘွယ်ထဲမှာပါတဲ့ AA ကအဲ့ဒီဘက်မှာဖိတိုက်ခံရတယ်လို့ဖြစ်တာပေါ့အဲ့ဒီဒီလိုဖိတိုက်ခံရတဲ့အနေအထားနေပြီးတော့တက်တာတော့အော်ဒီဘက်ကနေပြီးတော့ဒီဖိရှိကြည့်တဲ့ပြီးတော့အင်အားပြော့တဲ့နေရာကိုဝင်တိုက်တဲ့သဘောပေါ့ဝင်တိုက်ပြီးတဲ့အခါကျတော့အဲ့ဒီဘက်ကတက်တယ်ဆွဲထုတ်လိုက်တဲ့သဘောပေါ့ဒါကြောင့်မလို့ဒီဘက်မှာနည်းနည်းတိုက်ွက်တွေပေါ်လိုက်တဲ့အကြောင်းမလို့ဟိုဘက်ကတော့ဟိုဒီတက်တာတော့မှာပေါ့လေ
သုံးသက်ချက်ကတော့စီးဗျူဟာသဘောမျိုးနဲ့ကုဒီမြောက်ပိုင်းမဟာမိတ်တွေကဆောင်းလာတာလားဒါမှမဟုတ်ရှင်စီးရဖိအားပေးဖို့ဆိုပြီးတော့ပုံစံမျိုးနဲ့တွားနေရလားညီငယ်ရဲ့အတွက်ဘယ်လိုမြင်ပါလဲည
ီငယ်ရဲ့အတွက်ကတော့ဒီလိုတွားလို့ရှိရင်တော့ဟိုပို့ပြီးတော့ကောင်းလာဖို့မရှိဘူးဒါကြောင့်မလို့ငញ្ញာရေးအတွက်ပို့ပြီးတော့တိုးတက်ဖို့ဒါမှမဟုတ်ရင်လည်းအဲဒီအဖွဲ့၃ဘွဲ့ကိုတခြားအဖွဲ့တွေနဲ့အတူတူဓာတ်တူလက်ခံဆွေးနွေးဖို့ဆိုတဲ့ရည်ရွယ်ချက်ကတော့ကျွန်တော်ထင်တယ်အဲ့ဒါကဒုတိယဟိုရည်ရွယ်ချက်ဖြစ်လိမ့်မယ်ပထမဆုံးဒီညီမနာကတော့အဲ့ဒီအနောက်ဘက်ဆင်းမျက်နာကဖိအားတွေတက်တာသွားဖို့ဆိုတဲ့ရည်ရွယ်ချက်ကအဓိကဖြစ်လိမ့်မယ
်ပါဝင်ဆွေးနွေးလူရဲဆိုတော့ဖုန်းနံပါတ်တွေပြီးပို့ထားတဲ့သရရှင်ကိုခေါ်ပါမယ်ပြောရမယ်ဆိုတော့သရရှင်တော်များဖုန်းနံပါတ်ပို့ထားရကြောင်းလို့ကျွန်တော်အချိန်ရတော့တော့သရရှင်ကိုခေါ်ပြီးသွားမှာဖြစ်ပါတယ်အရင်ဆုံးကျွန်တော်ဆိုင်းအောင်ကျော်စန်းကိုဖိတ်ခေါ်ချင်ပါတယ်တူတုတ်တုတ်လေးဆွေးနွေးလို့ရပါတယ်မေးမြန်းလို့ရပါတယ
်ဟုတ်ကဲ့ပါညာကျွန်တော်အိုင်းရာဒီလိုပါပဲစစ်တပ်ကတော့ဒီလိုပဲလက်ကွက်ကြီးပေါင်းဆောင်နဲ့ဒီလိုပဲတိုက်ဆက်ဆင်တာဆင်နေရတော့မှမဲကြအစိုးရကလည်းစစ်တပ်ကိုမနိုင်စစ်တပ်ကအစိုးရကိုဝယ်နိုင်တယ်လေဘာလို့လဲသူကတိုင်းပြည်တွေလိုသမရစကားကိုလည်းနားမထောင်စစ်တပ်ကဒီတဲ့ဝင်ကြီးကစပြီးတော့မှကျွန်တော်စစ်တပ်အောက်မှာပဲရှိရတယ်ကြောနော်ဟုတ်စစ်တပ်အောက်မှာပဲရှိရခါကျတော့စစ်တပ်ကဒီလုတ်ချင်တာလုတ်တယ်သူကစစ်တိုင်းမှာဗတ်ကြရတာဟုတ်စစ်မတိုင်းဗတ်ကြမရဘီလိုဝတိုင်းတော့လက်နက်ကန်ကြီးဒီပေါင်းဆောင်နဲ့တော့လက်တိုက်နေမယ်လို့ကျွန်တော်ပြောပြပါရစေခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကုဆိုင်ကျော်ဆန်ကျေးဇူးပါတော်တော်တော်တူဖိတ်ခေါ်ကြပါလေကုနောင်တူလေးဆွေးနွေးမြင်းမြန်းလို့ရပါတယ
်အဲကျွန်တော်ဒီဌာနကလည်းပြောရလို့ရှင်တော့ဒီ2015နောက်ပိုင်းတော့တိုင်းနာလက်နက်ကန်တပ်ဖွဲ့ကိုဟိုအချမ်းဖက်လုပ်ရတဲ့အချိန်မှာဟိုအစိုးရကနေ NLD အစိုးရကနေချိန်ညာတာဟိုကျွန်တော်တိုင်းချင်းတော့ဖြစ်နေတယ်ကျွန်တော်ဒီဌာနကြီးကအဲ့တော့ကျွန်တော်ကြည့်ချင်တာတော့ဟိုတက်မတော်ဟာနေဟောအကျံထက်သိရတဲ့လက်ခဲ့တာဒီ2015နောက်ပိုင်းမှာကလုံးဝမရှိတဲ့ညာလားကျွန်တော်ကြည့်ကြည့်
ကိုနောင်ကျေးဇူးပါကျွန်တော်ပြင်နေပြီးပါမယ်ကျွန်တော်နောက်တူကိုကြီးဆွေတခါလေးဖိတ်ခေါ်ကြပါလေကိုကြီးဆွေတို့တို့တို့မေးမြန်းလို့ရပါတယ
်အဲအခုဖြစ်နေတဲ့ဈေးဆေးကအချက်လက်တွေမှာကျွန်တော်တို့ကတော့ဖိတ်ဖို့တော့ဘယ်တော့မှလက်မခံပါဘူးဖိတ်ထားတာမကောင်းပါဘူးအတက်နဲ့ဆုံးဟိုလူကြီးအနေနဲ့အခုတာဝန်ရှိတဲ့အစိုးရရောတတ်မလို့ရောသူတို့ဘက်ကနေပြီးတော့အဲငိတ်ညာတဲ့အနေနဲ့တနဆုံးတွေအစီလမ်းကြောင်းကိုရောက်နေအောင်အတွက်တင်ရတာလက်နက်ကင်တွေကိုအချိုးကြညီဟာဒီကြိုင်းလမ်းကြောင်းကိုအတက်နဲ့ဆုံးစိုးလျင်စွာဆုံးပြတ်သေးနေတဲ့သဘောပါပဲခင်ဗျာ
ဟုတ်ကဲ့ကုကြည်စီကျေးဇူးပါနောက်ထပ်တူဖိတ်ခေါ်ကြပါလဲဦးချင်းမြင့်တခါလဲစနေမင်းမြန်လို့ရပါတယ
်ဟိုစေပန်းကဘောင်းဆောင်ကြီးရည်ချက်ကောင်းမှုလိုပါတယ်ခင်ဗျာသူတို့ရည်ချက်မကောင်းလို့မငင်းမချမ်းဖြစ်ခဲ့တာပါအဲဒီနောက်လူမျိုးပေါင်းစုံရှိတဲ့ကျွန်တော်တန်းပြင်မှာအချို့တိုင်းသားတွေကတော့ဟုတ်ကဲ့ရက်ဆဲမယ်ကျွန်တော်အတိုက်ခတ်မှုရက်ဆဲမယ်ဒီလိုဆိုရင်တခြားတိုင်းသားကြတော့ကြည့်မယ်ဆိုတဲ့ဘောမျိုးအဲ့ဒီမှာအလုံးရင်းနဲ့ကြည့်တယ်တဲ့နေရာကြတော့ခဏမင်းတို့နဲ့ဘုံလည်းငါမတိုက်ဘူးငါ့ကိုလည်းမင်းမတိုက်နဲ့ဆိုတဲ့ဘောမျိုးနဲ့ဖြစ်ပါတယ်တိုင်းသားလူမျိုးများကလည်းတိတ်မညံ့ပါဘူးခင်ဗျဒီရင်ကြီးတွေကမူမှန်လို့ဒီလိုဖြစ်ကြပါ
ပင်နယ်စနေသူတွေကိုပြန်ဖိတ်ခေါ်ကြပါလေတရရှင်တချို့ဖုန်းလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျကျွန်တော်အရင်ဆုံးကုရဲ့ထုံးကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလေခုနကကိုနောင်စနေမြမြန်သွားတဲ့အထဲမှာဒီတိုင်းသားဖွဲ့စည်းတည်ရဲ့သူ့ရဲ့လောက်ရက်ကိုဆွေးရကနေပြီးတော့ကြံဖက်လောက်ရက်တည်းဆူပြီးတော့ပြောပါရဲတဲ့တမ်းမတော်ကတော့ဒီကြားထဲမှာကြံဖက်လောက်ရက်တည်းလောက်တာမျိုးမရှိဘူးလားတဲ့ဥရထွန်းဒီအတုံးနှုံးနေဒီလိုသုံးဆွဲကြတဲ့အချိန်ဒီကညီငယ်ပေါ်ဘလောက်တက်ရောက်မှုရှိလဲကိုဥရထွန်းအမြင်သိကြပါလေ
သူကအကြံဖက်ဒီလောက်ရက်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ဒီတော်လိုင်းရေးမှာတော်လိုင်းရေးတရပေါ့လေတော်လိုင်းရေးတရမှာလက်နက်ကင် ไอ้พวกเช่นนี้เนี่ยเข้ามาที่เส้นตรงนี้เนี่ยตะขาเดียมาจุดนั้นไล่อะไรที่ยาเสพติดมันเกี่ยนเนี่ยเกี่ยมูดเนี่ยเนี่ยย้อนไปเนี่ยจะได้บอกเลยย้อนไปเนี่ยจะได้ข้าจารออู้อเมริกาเสด็จเดียวมาฉันรู้อพาร์ตเมนต์ฉันรู้บารูมาที่ตัวพี่ดอกที่จะมาไล่หน้าไหนมาไล่หน้าเนี่ยข้าจารออู้ยาเสพติด ปีนอนาเรื่อยเลยส่วนที่เราไอซีจีอันนี้ตัวที่อาศัยบุหรี่บาร์เลยเราได้เข้ามาอเมริกันอะไรไอซีจีอันยังอ่ะที่อาศัยบุหรี่เช่นเดียวกันเช่นเจ้าดาบอ่ะเนาะนี่เราอเมริกันลาลิสเซนท่านเนี่ยเช่นเดียวกันอยู่บ่เออเบื้องต้นเนี่ยเราบอกว่าเราอยากเราเล่นกันจะพูดมาเดี๋ยวพูดยังไม่สูบบ่เล่นกันจะพูดได้มาเราที่เราอุ้งเรื่องจุดนั้นพอเพียงเด็กจะมีเรื่องเนี่ยจำเป็น
ใช่เนี่ยเจ้าหนูเลยดีกว่าสิจ้าเลยเนี่ยเจ้าหนูไปจะแสดงมีเจ้าหนูเนี่ยตัวฉันนี่สิ่งที่เราเรียนมาเราดันดูยืดดูมือแต่ในอารมณ์เนี่ยดันดูยืดดูมือไม่ใช่หูเลยสิ่งที่เราตัวเราต้องได้เฉพาะนั้นสิ่งที่เราสื่อมาหมั่นหูเลยแต่ในปัจจุบันเนี่ยฉันว่าอันนี้อารมณ์ที่สิ่งที่เราอยากอีกที่เราต้องมองมองเนี่ยเพื่อที่เราจะเอาหน้าเรื่องแบบบ่าวบิดอ่ะที่เพื่อที่จะมาเข้าใจสิ่งที่เพื่อที่จะได้ ตัวจะใช่เดียวชีวิตใช่เดียวสุดที่จริงจังหวะการดีสุดเลยอุตส่าห์โอ้จังหวะปงนันจะมีอยู่เนี่ยบ่เนาะแต่ด้วยที่ไม่เอามาปงนันจะมีอยู่เนี่ยจังหวะพอเท่าไหร่มาพิจารณาเออเราเปลี่ยนเนี่ยจะบอกกันเนี่ยมาแต่งท่าเลยแต่งท่าเลยใช่ไหมอุบมาอาเป็นจังหวะเป็นนู้นแต่งท่าเลยนู้นแต่งท่าเลยบ่เนาะไอ้ลู่แต่งท่าเลยตัวเนี่ยทุกอย่างจะดีแล้วแต่ด้วยที่ไม่เอามาสุดที่จริง กูเป็นโอเคคนเลยการดูคนเยอะเลยยามเลยจังหวะเราจะลงจีนเขาบอกว่าพี่นี่ละก็แต่งหน้าเลยก็แต่งหน้าตัวนี้เนี่ยมาดูเล่นเล่นมาแต่งท้ายเองไอ้ที่เราคนเยอะยามไหนกูเล่นกันมาสุดเลยฮะไอ้ที่เราบอกเลยพี่ละเลยข้าจะรอยากก็มันรู้ละอ่ะเพื่อนเนี่ยไอ้ไงยาชิ้นนี้กูอยู่ดีสุดเลยกูจะทำแต่เช่นเอาไปกาลามาอู้ทับบีรอที่เราเป็นเด็กโบราณเลยข้าจะรอแต่ก็รอ
แต่ไม่ต้องหาอยู่เลยฉะนั้นในงานเยียชินิบุเดือดร้อนยังไงดีสุดเลยเฉยมามาแต่ในเดือดร้อนดีพี่ชินจาร์ได้ใจเราแต่ไม่ทะลุเดือดกลางมือจังหวะเราเดือดมาฉะนั้นนอกจากตัวชินิพี่ก็จะมาเลยนอกกันนี้จะก็อุ้งยืนละโอ้ฉะนั้นนี่เนี่ยชีวิตยังยังต้องยับบ่มามุดีนี่เดี๋ยวมีมาเลยนั่นแปลว่าเราคู่กันต้องรันยาเลยสบายดีพี่บุรุษนี่เช่นนี่เนี่ยต้องรันสิบพี่บาร์เลยแล้วนับตั้งว่าเราดีอาณาโกอาณาด้วยนอก ไต้หวันนี่เสบวยนี่พี่นี่อะไรลูกจริงจังเยอะเลยคู่กันเสกการ์ดจู่จู่ลูกพี่อะไรเสบวยนี่วะตอนหลังเสกการ์ดไม่ได้มูดีพี่นี่มูดีลูกละมูดีด้วยส่งเสียงนี่อะไรคุยดีด้วยไต้หวันวันนี้พี่บาร์เลยแต่แต่ยังได้ตอนหลังยังดูดีอารมณ์ดีเช่นเช่นบอกมามูดีว่าเสบวยนี่พี่นี่อะไรพี่บาร์เลยอาณาด้วยเสกการ์ดไม่มีบ่าวดูอาณาดีเนี่ยด้วยเสวยดีเนี่ย อาณาใครเนี่ยเอาทั้งหมดอยู่ในเมื่อพวกนี้เลยด้วยดีเลยเสบวยได้ดีเลยรู้ใช่ไหมเลยแต่ในนั้นเป็นเล่นกันอย่างพวกนี้ก็มาในยันดูอาณาอยู่ด้วยไต้หวันวันนี้ไม่เบาปากเป็นปากจังกันอย่างนี้สาวสาวบ้าบ้าบ้าเลยไม่มีดีด้าไม่มีลุงยูด้วยแต่ไม่ได้เลยคนยืดด้วยไต้หวันวันนี้ก็เลยสุราณาเลยเล็กขโมยรู้ว่าเลยสิ่งของเหล่านี้เนี่ยยืดจะบุรุษเลยลูกจันทร์เบี้ยวใช่ไหมโอเคครับอุ้งยูละเจ้าดีว่าจันทร์นั้นถ้าดูเพื่อเขาจ
စ်တွေအများကြီးဆင်နေတဲ့ကိစ္စတွေကတော့တော်တော်လေးကြီးကြီးကြီးအနေရဖြစ်လာမဲ့သဘောရှိပါတယ်ခင်ဗျာအခုလက်ရှိခုနကနေတာကတယောက်ဆွေးနွေးတော့တဲ့ပုံစံကြည်ရလို့ပြီးပြောတဲ့ပုံစံပေါ်မှာကျွန်တော်တို့ကသဘောအများကြီးတူပါတယ်ခင်ဗျာဘာလို့ဆိုတော့ခံစစ်နဲ့တုတ်ပြက်နေရတဲ့တိုင်းရင်းသားတွေကိုမတရားဘူးဟိုဟွာဒီယာပြောနေမဲ့အစားဒီတက်မတော်ထိပ်ပိုင်ခေါင်းဆောင်တွေနဲ့လက်ရှိအာဏာရအစိုးရနဲ့ဆွေးနွေးပြီးတော့ဒီတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဘလို့နီးနဲ့အကောင်းဆုံးငင်းကြီးတိထောက်ကြမလဲဆိုတာကိုဒီအာဏာရအဖွဲ့အစည်းနှစ်ဖွဲ့ကနေပြီးတော့တိတိကျကျစဉ်းစားသုံးသပ်ပြီးတော့ဆွေးနွေးပြီးတော့ကျွန်တော်တို့ဒီစပွဲပွဲပေါ်ရောက်လာအောင်မယ်ကျွန်တော်တို့က
ဆို
ကျွန်တော်ဆိုင်ရင်သားပြောင်းနေနဲ့ကျွန်တော်တို့ပြောရလို့ရှိရင်စစ်ပွဲတွေအများကြီးဟိုအန်ဒီအများတဲ့စစ်ပွဲတွေကြီးပဲရှေ့ဆက်ဖြစ်လာဖို့အလားအလာကိုမြင်နေရတဲ့အတွက်လက်ရှိနေတာတွေမှာအများကြီးသဘောထားရှိဖို့ကလက်ရှိအာဏာရပါတီအာဏာရခေါင်းဆောင်တွေဒေါ်အောင်ဆန်းစုကြည်နဲ့တော့အ
အကောင်လုံးကသဘောထားကြည့်ပြီးတော့တိုင်းရင်းသားတွေကိုလက်တွေ့ဆွေးခေါ်ဖို့လိုအပ်တယ်ဆိုတာကတော့အရင်အရေးကြီးနေပါတယ်ခင်ဗျဟုတ်ကဲ့ကုဆိုင်လေးကျေးဇူးပါကျွန်တော်အချိန်နဲ့တိတ်မြောက်လို့ကျွန်တော်နောက်ဆုံးကုထုံးစော်ကိုပဲပြန်နိုင်ဆွေးနွေးသူကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျကုထုံးစော်ခုနကဆွေးနွေးသွားချက်တွေကိုကြားမှာပေါ့လူတော်များများကလည်းဒီအချိန်ဒီပေါ်မှာတန်ဖိုးရဖြစ်နေတယ်ဖ
ပေါ်မှာအခြေခံပြီးတော့မှသူတို့ဆွေးနွေးပွဲတွေလုပ်ပြီးတော့သွားနေတယ်ပေါ့ဗျာအဲဒီပေါ်မှာအခြေခံပြီးကြီးမယ်ဆိုလို့ရှိရင်ကိုကအန်အေဒီအစိုးရကနေစစ်တေးရာစုပင်လုံးကိုနိုင်ငံရေးအကျိုးအမြတ်တစ်ခုထပ်ကိုလုပ်တာဝင်မတွေ့ရဘူးပေါ့နော်နောက်ဆုံးမှာတော့ဒီအစိုးရကနေစစ်တေးရာစုပင်လုံးကိုနိုင်ငံရေးအကျိုးအမြတ်အတွက်သုံးချပြီးတော့တက်မတော်ဘက်ကလည်းပဲ NCA ကိုထောင်ချောက်တစ်ခုအနေနဲ့သုံးချနေတာကိုတွေ့ရတယ်အဲဒီဒါလည်းလက်ကတော်လည်းဖွဲ့စည်းတွေကလည်းဒီနှစ်ပေါင်း80ကျော်ပြည့်တွင်းစစ်မှာဗမာစစ်အာဏာရှင်စစ်တပ်ကပေးထားတဲ့ဒီ
ခါသီးတဲ့သင်္ကန်းစာတွေအပြည့်တွေနဲ့ဆိုတော့ယုံကြည်မှုကပျောက်နေတယ်အဲ့တော့ဒီအချိန်တွေအောက်မှာကိုယ်အချင်းချင်းကြားမှာမိသားစုစိတ်တမ်းနဲ့အဖြေရှာဖို့ဆိုတာကလည်းမဖြစ်နိုင်တဲ့ခါကြတော့သမာသမတ်ကြတဲ့ဂျားလူမရှိဘဲနဲ့တော့ဒီကျွန်တော်တို့မြန်မာငြိမ်းချမ်းရေးကတော့ချိန်ဆက်ဖို့အတော်လေးခက်နေအောင်ပဲလို့ကျွန်တော်မြင်ပါတယ်ဂျားလူကဘယ်လိုလူမျိုးကိုတတ်ပါလဲဆိုရင်တော့မြန်မာပြ
ကျွန်တော်တို့ကဒီဓာတ်မိုးပြီးတော့အုပ်ချုပ်နေတဲ့เนาะစစ်အာဏာရှင်စနစ်အောက်မှာတော့ဘယ်သူမှကောင်းမထောင်ရဲဘူးအဲ့ဒါကြောင့်တမတမကြရဲကျွန်တော်တို့နိုင်ငံတကာကပေါ့လေเนาะကြားဝင်ပြီးတော့မှကျွန်တော်တို့လုံးမှာပဲရမယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲဒီလိုက်အစီအစဉ်အချိန်စီးသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥထုံးစော်ဥယျာထုံးနဲ့တော်ရရှင်ဒီအားလုံ
season ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ကြပါဒီအစီအစဉ်ကိုတပတ်ကို2ချိန်ထုတ်လွှင့်ပေးပြီးအင်္ဂါနေ့နဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်အခုနောက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္ဂနွေအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုက်တိုမီတာ16 19နဲ့41ကိုတူကနေပြန်လည်နားဆင်နိုင်ပါတယ်ဗိုလ်တော်ကြီးညပိုင်းမှာတော့ကျမရေကန္တာဥကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလှစတဲ့သတင်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ကြောင်းကြိုတင်သိပေးလိုပါတယ်အခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတော်တရိတ်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါမယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းဒေသကြောင်မဲနယ်ကိုခန့်တပွိုင်းမှာမနေ့အင်္ဂါနေ့ကမြန်မာတပ်မတော်နဲ့မြောက်ပိုင်းမှာမိတ်လက်နက်ကိုင်သုံးဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ AA ရခိုင်လက်နက်ကိုင်တပ် TNL တောင်ပလောင်လက်နက်ကိုင်တပ် MNDAA ကိုခန့်လက်နက်ကိုင်တပ်တို့ရဲ့ညီနောင်မဟာမိတ်သုံးဖွဲ့ကတပ်မတော်နီးပညာတက္ကသိုလ်အပါအဝင်နေရ၅ခုကိုတစ်ချိန်နဲ့တစ်ပြိုင်နဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေဆက်တိုက်ဖြစ်နေတာပါမနေ့အင်္ဂါနေ့ကတော့ကုတ်ခိုင်နဲ့နန်းဖက်ကကြားမှာတိုက်ပွဲတွင်ကြီးထိမှန်တဲ့တောင်သူနှုတ်ကိုကယ်ဆယ်ဖို့သွားတဲ့အကူအညီပေးရေးကားတွေလည်းတနက်နဲ့ချင်းချောက်ခံရတာကြောင့်နောက်ကျောင်းပြန်လှည့်ခဲ့ရပါတယ်ဒဏ်ရာရသူနှုတ်ရဲ့အခြေအနေကိုတော့မသိရပါဘူးမြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းတာရိုပြစ်ဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့တဲ့အပေါ်ဆိုရင်ကြောင့်အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့ကပြောဆိုလိုက်ပြီးဒါဟာဆိုရင်ဒီဒုံးကျည်စမ်းသပ်မှုတွေကိုအရေးမဆိုင်တဲ့တမန်ဒေါ်နယ်ထရန့်နဲ့သဘောထားကွဲလွဲနေတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်မှုတွေမလုပ်ဖို့လိုလားတယ်လို့နိုင်ငံဆိုင်ဝန်ကြီးက CBS News ကိုပြောကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လကုန်ဖိုင်ကစားလို့မြောက်ကိုရီးယားဘက်ကတာရိုပြစ်ပရင်တက်ဒုံးကျည်6ဆင်းစမ်းသပ်ခဲ့ပြီးဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာအနာရှင်နီကိုလတ်မာဒူရိုဦးဆောင်တဲ့အစိုးရနဲ့ပတ်သက်နေတဲ့အရာရှိတွေဟာသူတို့ကိုသူတို့ကဲတင်မှုစူးစမ်းနေကြောင်းအထက်ခံခေါင်းဆောင်ဂျက်ပြတ်သမရအဖြစ်အမေရိကန်ပြည်ထောင်စုကအတိအမှတ်ပြုထားတဲ့ဟွမ်ဂိုင်းတို့ကပြောကြားလိုက်ပါတယ်ရှင
်။ဘုရားဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှူးကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ဒါရယ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရမင်ထောင်းပါဒီကနေ့ညနေဘက်6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုက်တိုမီတာ7လိုက်တိုမီတာ19နဲ့လိုက်တိုမီတာ25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.